Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American အတန်းကနေ2018ခုနှစ်ဧပြီလ3ရက်ကြာသပတေးနေ့နေ့နဲ့ခင်းအစီအစဉ်တွေကိုလိုင်းကီလိုမီတာ2440နဲ့58တို့ကနေဓာတ်ရိုက်ထုံးတွင်နေပါတယ်ရှင်ကျမတို့ဒီကနေ့မနက်ခင်းမှာစိတ်ဆက်ပိုင်းဆိုင်ရာချွေးမှုတွေအနည်းငယ်ရှိနေကြောင်းလဲသွားရရှင်တွေကိုကြိုတင်အသိပေးပါရစေရှင်ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမကခင်ဗျာတက်ပါဒီမနေ့ခင်းသတင်းတွေကိုမတ်မြသတင်းအောင်နဲ့အတူကြီးညာပေးမှာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့စီစဉ်နေတဲ့တွေ့ဆုံဆွေးနွေးမှုဟာကိုရီးယားကျွမ်းဆွဲဒေတာအပြောင်းလဲချက်ကိုဖော်ဆောင်နိုင်မှုကြုံတောင့်ကြုံတဲ့အခွင့်အရေးလို့နိုင်ငံတိုင်းဝန်ကြီးတစ်ကပြောကြားလိုက်ပါတယ်ဒေါ်နယ်ထရမ့်အစိုးရအဖွဲ့ကလူဝီမဟုတ်တဲ့တဦးတည်းသောရှာရှာပါပါအမျိုးသမီးဖြစ်သူကုလသမဂ္ဂဆိုင်ရာအတမတ်ကြီးနီကဲဟင်လီဟာလူသိများတဲ့နိုင်ငံရေးသမားတဦးဖြစ်လာနေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှအင်ဂျင်နိုင
်ကောင်းပါပြီရှင်သတင်းအစီအစဉ်နောက်ပိုင်းမှာလည်းမေလ3ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့မှာသတင်းသမားတွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတောင်းဆိုလိုက်တဲ့အကြောင်းအပြည့်အစုံကိုတင်ဆက်ပေးဖို့ရှိပါတယ်ဒါအပြင်ဘင်္ဂလားဒေ့ရှ်နယ်ဆက်ရိုဟင်ဂျာဒုက္ခသည်တွေမိုးရာသီမှာကြုံတွေ့ရမယ့်အခက်အခဲတွေအတွက်အကူအညီပေးလှုပ်ရှားတွေပြင်ဆင်ဆောင်ရွက်နေတဲ့အကြောင်းကိုလည်းတင်ပြပေးမှာပါအဲ့ဒီနောက်မှာတော့နာဂစ်မုံတိုင်းတန်ခံနေရတဲ့ဒေတာတွေရဲ့ဒီ10နှစ်အကြာမှာလက်ရှိအခြေအနေနဲ့ပတ်သက်လို့လည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းအပတ်စဉ်ကဏ္ဍတွေကိုထုံးလွှင့်တဲ့အခါမှာတော့ဥကြော်စံတာရဲ့မြမအရေးသုံးသက်ချက်နဲ့သူယုံကြည်ရာအစီအစဉ်တွေကိုတင်ဆက်ပေးမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်မြသဇင်အောင်တို့ကပြောပြပါအောင်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့စီစဉ်နေတဲ့တွေ့ဆုံဆွေးနွေးမှုဟာကိုရီးယားကျွမ်းဆွဲဒေတာအပြောင်းလဲချက်ကိုဖော်ဆောင်ဖို့အတွက်ကြုံတောင့်ကြုံခဲရလာတဲ့အခွင့်အရေးတစ်ခုဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးတဲ့မိုက်ပွန်ပီယိုကပြောကြားလိုက်ပါတယ်။အခွင့်အလမ်းဖြစ်တဲ့ထောက်ပြပြောဆိုရတာဟာဒီကိစ္စအခုမှစတင်တဲ့အဆင့်မှပဲရှိနေသေးတယ်လို့လက်ရှိမှာဘာရက်လက်မှရမယ်ဆိုတာကိုမသိသေးတာကြောင့်ဖြစ်ကြောင်းဝန်ကြီးပွန်ပီယိုကဗိုလ်တော်ဦးနဲ့နိုင်ငံခြားရေးဌာနမှကျင်းပတဲ့နိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့ကျန်းသက်စာချိန်ဆိုအပြီးမှပဲပြောကြားလိုက်တာပါ။ဒီကျန်းချိန်ပွဲကိုသမ္မတထရမ့်နဲ့တက်ရောက်ပါတယ်။ထရမ့်အစိုးရအဖွဲ့အစည်းနဲ့အရင်အတိတ်ကမှားခဲ့တာမျိုးထပ်ပြီးလှုပ်ဆောင်မှာမဟုတ်ကြောင်းနဲ့အမြင်ကျအောင်မျက်စိဖွင့်ထားတယ်လို့လည်းပြောပါတယ်။ဒါအပြင်မြောက်ကိုရီးယားရဲ့လူအစုလိုက်ပြုံးလိုက်တေချေစေမဲ့လက်နက်အစီအစဉ်ကိုအပီးတိုင်လုံးဝဖျက်သိမ်းပြီးပြန်ပြီးမလုပ်နိုင်တဲ့အထိလှုပ်ဆောင်ဖို့အတွက်တန်ဋိဌာန်ချထားတာဖြစ်ပြီးဒီလိုချထားတဲ့အတိုင်းပဲမတုံ့မဆိုင်လှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောပါတယ်။ဝန်ကြီးပွန်ပီယိုရဲ့ဗိုလ်တော်ဦးနဲ့ကျန်းသက်စာချိန်ဆပွဲကိုတက်ရောက်လာတဲ့သမ္မတထရမ့်ဟာပထမဆုံးချိန်ဖြစ်တဲ့အမေရိကန်နိုင်ငံခြားရေးရုံးကိုတွားရောက်တာနဲ့ဖြစ်ပါတယ်။သူဟာသူ့ရဲ့တာဝန်ကိုခြေပြင်အောင်ထမ်းဆောင်မဲ့သူဆိုတာတန်တရားဖြစ်เสียမရှိပါဘူးလို့လည်းသမ္မတထရမ့်ကပြောပါတယ်။ဝန်ကြီးပွန်ပီယိုကလည်းနိုင်ငံခြားရေးဌာနကိုပြန်ပြီးတက်မှတ်တိုးတက်လာအောင်လှုပ်ဆောင်မှာဖြစ်ကြောင်းကတိပြုခဲ့ပါတယ်။
ပုဂ္ဂလိကကျောင်းပညာရေးပုံမိုအလေးပေးမှုတွေရှိနေတဲ့အတွက်သမ္မတထရမ့်အစိုးရကိုပြည်သူပိုင်ကျောင်းဆရာမတွေဆန္ဒပြမှုနိုင်ငံအဝန်းရှိနေတဲ့အချိန်မှာပဲသမ္မတထရမ့်က2018ခုနှစ်အတွက်စံပြစုရရဲ့ဆရာမများနဲ့ဗုဒ္ဓဟူးနေ့ကအင်ဖြူတော်မှာတွေ့ဆုံခဲ့ပါတယ်။အရီဇိုနာပြည်နယ်နောက်တောင်ပိုင်းမှာပြီးခဲ့တဲ့ပတ်ကပဲကျောင်းတွေပိတ်ပြီးဆရာမ1000ကျော်လောက်ကလမ်းလျှောက်ဆန္ဒပြခဲ့ကြရမှာလစာတိုးပေးဖို့နဲ့အစိုးရကျောင်းတွေကိုရန်ပုံငွေထောက်ပံ့ပေးဖို့တောင်းဆိုခဲ့ကြပါတယ်။ April 26ရက်ကဒီဆန္ဒပြပွဲနဲ့တပြိုင်နက်တည်းမှာပဲ Phoenix မြို့မှာလည်းပညာရှင်9000လောက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။အရီဇိုနာဆန္ဒပြပွဲမတိုင်မီကကော်လိုရာဒို၊ကင်တာကီ၊အိုကလာဟိုမာ၊အနောက်ဗာဂျီးနီးယားနဲ့ဝါရှင်တန် DC တို့မှာဆန္ဒဖော်ထုတ်ပွဲတွေပြုလုပ်ခဲ့တာလည်းရှိပါတယ်။ဆန္ဒပြပွဲတော်တော်များများကအနီယောင်ရီပပ်ဘလစ်ကင်ကိုထောက်ခံတဲ့ပြည်နယ်တွေမှာဖြစ်ခဲ့ပြီး Red for Aid လို့အမည်ပေးထားတဲ့ဒီဆန္ဒပြပွဲတွေကပညာရေးအတိုင်းအဝိုင်းကိုအံ့အားတင်စေသလိုပြည်နယ်ဥပဒေပြုရေးကိုလည်းဖိအားပေးရာရောက်တယ်လို့ဆိုနိုင်ပါတယ်။
ဒေါ်နယ်ထရမ့်အစိုးရအဖွဲ့ကလူပြည်မဟုတ်တဲ့တဦးတည်းသောရှာရှာပါပါအမျိုးသမီးဖြစ်သူကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေးလီဟာမထင်မရှား Republican ပြည်နယ်အုပ်ချုပ်ရေးဘူးအကန့်နဲ့နိုင်ငံတကာမြင်ကွင်းမှာတင်းမာပြတ်သားလူသိများတဲ့နိုင်ငံရေးသမားတဦးဖြစ်လာခဲ့ပါတယ်။ ဒီပန်ကနေပြောင်းရွှေ့အခြေချလာသူစစ်ဘာသာဝင်အင်္ဂလိပ်အမျိုးသားတူရဲ့တမိဖြစ်တဲ့ဟေလီဟာတန်ကိုရလန်နော့ပြည်နယ်ကအုပ်ချုပ်ရေးမှုတွေထဲမှာပထမဆုံးတော့လူမျိုးနွယ်မတူတဲ့အမျိုးသမီးအုပ်ချုပ်ရေးမှုဖြစ်ခဲ့ပြီးအဲ့ဒီကမှတဆင့်ထရမ့်အစိုးရအဖွဲ့အတွက်ခိုင်မာပြတ်တာပြီးလွတ်လပ်လပ်ပြောဆိုသူတအုပ်ဖြစ်နေဂုံတရင်ကြော်ကြားလာခဲ့တာပါသူဟာနိုင်ငံခြားရေးမူဝါဒ ဒီနေ့ရွေးခံရရေးကိုမျှော်မှန်းထားရှိတယ်လို့ခန့်မှန်းနေကြပါတယ်။ဧပြီလ25ရက်နေ့မှာပြုလုပ်တဲ့ကွင်နီပက်တက္ကသိုလ်ရဲ့စစ်တမ်းတစ်ခုရနီကီဟေလီဟာထရမ့်အစိုးရအဖွဲ့ထဲမှာလူကြိုက်အများဆုံးဖြစ်ပြီးအမျိုးသမီး59ကိုရာဂိုင်းနှုန်းနဲ့အမျိုးသား66ကိုရာဂိုင်းနှုန်းလို့ကသူ့မကိုနှစ်သက်6ထောက်ခံကြတယ်လို့သိရပါတယ်။
ကျူဘန်နိုင်ငံဂွာတနာမိုကျွန်းမှာရှိတဲ့အမေရိကန်စစ်အကျဉ်းစခန်းကိုဆက်လက်ထားရှိမှာဖြစ်ပြီးစစ်ပွဲတွေအတွင်ဖမ်းမိခဲ့တဲ့တန်တရားဖြစ်ပွဲအကြမ်းဖက်သမားတွေအနေနဲ့အမေရိကန်ပြည်ထောင်စုကိုဆက်ပြီးတည်တည်တာတာချင်းချောက်နေသမျှကာလပတ်လုံးအဲဒီမှာချုပ်နှောင်ထားမှာဖြစ်ပါတယ်။အမေရိကန်စစ်အကျဉ်းစခန်းကိုဆက်ပြီးထားရှိမယ်ဆိုတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ဆုံးဖြတ် ကာကွယ်ရေးဝန်ကြီးပြင်ဆင်ထားတဲ့အချက်တွေအင်ဖြူတော်ကိုတင်ပြခဲ့တာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဆာရာဟေဂင်းစ်ပြောပါတယ်စစ်အကျဉ်းစခန်းမှာထိမ့်သိမ်းဖို့အဆိုပြုခံရတဲ့အကျဉ်းသမားတွေဟာလူပုဂ္ဂိုလ်အဖြစ်ရှိနေပြီးအမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးကိုတည်တည်တတ်တာချိန်ချောက်နေသူတွေဒါဂွါတာနာမိုအကျဉ်းစခန်းကိုပြောင်းရွှေ့တင်နေဆိုတဲ Tashima Pitelu, Gripe Tare Dai, Sipuerima, Pansi Yamigere, Jampet Marigo, Bello Gangremless, Repol Sine Patello, Yapang Goze, Twin Pinsin Yetabo, Kagwe, Winjitanago, Pigere, January Laga, Tamara, Mene, Lemma Yeto, Topian Geraba, Erinama, Kulu, Kagwe, Winjitanabega, Pinsin Tare Paul Sigo, Tamara Sitin Jagera Pipare.
Pure American and Menepet Nimavala season ago. မနက်6နာရီကနေပြီးတော့9နာရီထိတိုင်းထုံမီတာ30နှစ်ကီလိုဟတ်စ်ကို33ကတိုင်းထုံမီတာ40ကီလိုဟတ်စ်ခွန်လေးရှစ်တုံညာတိုင်းထုံမီတာ40ရှစ်ကီလိုဟတ်စ်6.5တုံညာနဲ့ဒုတိယနာရီဝက်မှာတိုင်းလက်မီတာ100ကိုယ်ကီလိုဟတ်စ်6.5ခွန်5ရုပ်ကနေထုတ်လွှင့်ပေးနေပါတယ်မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းထုံမီတာ20နှစ်ဆင့်5 30မီတာကနေဖမ်းယူနိုင်စေနိုင်ပါ
ဒီအမေရိကန်တံခါးမနက်ခင်းသတင်းတွေကိုဆက်လက်ကြည့်ညာနေပါတယ်။နိုင်ငံတော်ဖြစ်ဝက်ချက်တွေကိုလက်ဝယ်ထားရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့အမှုရင်ဆိုင်နေရတဲ့ရိုက်ဂျာစ်သတင်းတောက်နှုတ်ကိုရဲဖွဲ့ကနေပြီးတော့အကွက်ဆင်ဖမ်းဆီးခဲ့တာဖြစ်တယ်လို့တပ်သေးတဦးရဲ့ထွက်ဆိုချက်ကိုအတိမမပြုတ်ဘဲတင်ပြချက်ကိုတရားသူကြီးကပယ်ချလိုက်ပါတယ်။သူရဲမှုမိုးရံနိုင်ကသူဟာအထက် ဆရဲဆရန်တွေကိုပြက်အကွက်ဆင်ခဲ့တယ်လို့ဒူယဲမှုမိုးရနိုင်ငံထွက်ဆိုသွားခဲ့တာဖြစ်ပါတယ်ဒါဟာတခြားတရားလိုပြတက်တဲ့တွေထွက်ဆိုခြင်းနဲ့ဆန့်ကျင်နေတာပါဒီလိုထွက်ဆိုခဲ့ပြီးတဲ့နောက်မှာတရားလိုဘက်ကဒူယဲမှုမိုးရနိုင်ငံကိုခိုင်လုံမှုမရှိတဲ့တက်တွေဖြစ်နေတတ်မှတ်ဖို့ကြိုးပမ်းလာကြတာလည်းဖြစ်ပါတယ်ဒီလျှောက်ထားချက်ကိုတရားသူကြီးကနေပယ်ချလိုက်တဲ့အတွက်အမှုမ
Nippon Lizangani Achama Turu Pwego Loma Pieting Lai Pichang, Box Nema Shire Pwe Sirine Ludu Chipu Pwerisi, Pepore Jinya Jama Popia Tabare. Epila Sachawane Yeswene Pepo Gere Eri Jinya Jago, Mene Bodhu Negama, Spain Badane Topiane, El Diario .es the Din online Samyanama Popia Tabare. Eri Jinya Jetemaro, Box Pinega Nangae Petipa Kago, Mapishin and Edwe. Truma Tawan Shide Lule Wunkan Tabare. Spain Nangam Yao Pine Pintine down by machine, box dinego, tija quetrapi, lula de pinet ku people, lenaga and bonka mutwe, lubang shiangaze, don ugo takeraba, Spain Pire Winji, Juan Inacio, Zodio Garo, Eti Apwe, Apjambe, Julo Murigo, Seles Songzan Porto Doma Pitelu Dongyan Pioso Gebare, but who nega ma diawe, the din twalare, duro apwe longwa pieting down eti. Jinya Jeppa, yes, we have. Baja Napalau Sonia, the Le Suraguro, Shinshin Limitia di Babu.
Lumu Media Facebook Tongsai Duriya Koye Chile Pao Chao Lo De Lo Suswera Khaare Cambridge Analytica Chile Suzao Ne Komni Ga Turu Diwali Khaanai Bhi Phe Chao Ne Turu Komni Go Pai Lai Bhi Phe Chao Chinya Baare Cambridge Analytica Ya Chinya Chate Maro Turu Komni Ha Tabo Leluen Pyo Ra Khaanye Chao Ne Turu Ya Loya Dui Ha Deyong En Lo Saam Chet Dui Phe Chalo Computer Online Chinya Chet Dui Asai Paim Phe Ne Mya Ga Che Che Pyan Mya Lekhan Tha Ra Rui Le Phe Chao Pyo Baare Tabi Me Tarin Media Ruye Che Lo Ne Pyo Su Chet Dui Ga Turu Ya ချက်လက်တွေတုံးဆွဲသူတွေနဲ့သူတို့ကိုအချက်လက်ပေးသူဖောက်တယ်တွေမလောက်အောင်လုပ်ခဲ့တာကြောင့်ကုမ္ပဏီကိုပိတ်ပစ်တဲ့အသည့်ဖြစ်စေခဲ့တယ်လို့ဖော်ပြထားပါတယ်။၂၀၁၆အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒေါ်နယ်ထရမ့်ရဲ့မဲဆွယ်ရေးအဖွဲ့ကကမ်ဘရစ်အနလစ်တစ်ကနဲ့ဆက်သွယ်မှုရှိတယ်လို့ပြောပါတယ်။ British Analytica ကုမ္ပဏီရဲ့ CEO ဖြစ်တဲ့အလက်ဇန်ဒါတေးလန်ဟာဧပြီလလတည်းမှာပဲစုံစမ်းစစ်ဆေးမှုတွေကိုခန်းနေရပါတယ်။
ဒေါက်ကင်မြတ်တန်နဲ့မမ္မရသတင်းအောင်တို့ကသတင်းတွေကိုပြောပြသွားတာပါ။ကြာတာသတင်းနေ့နဲ့ခင်ဗျာမြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းလွှာတွေကိုဆက်ပြီးတော့တင်ဆက်မှာပါ။ဒီကနေ့မေလ၃ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့မှာသတင်းသမားတွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတောင်းဆိုလိုက်ပေမယ့်မြန်မာနိုင်ငံမှာ
Lu, CPJ, Drindamamia, Gagwe, Sausha, Puega, Yo, Nyama, Drindamaga, a Puegaba, Piojale Bare, Doki Mutagabe, a Piesungu, Sepi, Piopiamavashin.
Okay, ba. Then the Laquin Ha, Luba, on Taiwan Dread, Machine Machet, Lua Delu, Kula Damaga, Dreamujo, Antonia Gutureska, Tigini Child, Nangaga, the then Lulaquin Nima, Piojale Bare.
A free press is essential for peace, justice, and human rights for all. It is crucial to building transparent
and democracy. ကိုတန်ဖိုးရှိပါတယ်လို့ပြောပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းမှန်တွေတည်ခွင့်ရရေးအတွက်သတင်းသမားတွေကိုအကာအကွယ်ပေးဖို့အတွက်ဥပဒေတွေပြဋ္ဌာန်းကျင့်သုံးပြီးဒါတွေကိုလိုက်နာအောင်အားဖြည့်ပေးဖို့လိုအပ်တယ်လို့လည်းပြောပါတယ်ဒါအပြင်သတင်းတောက်တွေပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်အပြစ်ပေးရမှာဖြစ်ကြောင်းပြောကြားခဲ့တယ်လို့သတင်းသမားတွေကိုအကာအကွယ်ပေးဖို့အတွက ခွင့်ကိုကာကွယ်ဆောင်ရှောက်ရင်အမှန်တရားသိခွင့်ရရေးအတွက်ရည်တည်ကိုပါဖန်ကြားခဲ့ပါတယ်။မြန်မာနိုင်ငံရဲ့တရင်လွတ်လပ်မှုကိုကြည့်ရင်မနစ်ကအဆင့်131ရှိနေရတာနဲ့ဒီနှစ်မှာတော့အဆင့်6ဆင့်ရော့ကြပြီးအဆင့်139ဖြစ်သွားတယ်လို့နိုင်ငံပေါင်း180ရဲ့တရင်လွတ်လပ်ခွင့်ကိုဆန်းစစ်ဖော်ပြတဲ့ RSF ရဲ့2019အညွှန်းကိန်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့လက်ရှိတရင်လွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်ပြီးဘယ်လိုမြင်ပါသလဲလို့ CPJ တရင်သမားများကာကွယ်ဆောင်ရှောက်ရေးကော်မတီကအားချရေးရညွှန်ကြားမှု Steve Butler ကိုမေးကြည့်ပါတယ်။
It's terrible that, you know, the fact that you have two journalists from Reuters who are in prison who are obviously not guilty of anything.
တိတ်ကိုဆိုးနေပါတယ် Reuters သတင်းဌာနကသတင်းတောင်နှစ်ကိုထောင်ထဲမှာဖမ်းထားပါတယ်သူတို့ဟာဘယ်ဥပဒေကိုမှမချိုးခောက်ဖောက်ခဲ့ဘူးဆိုတာထင်ရှားနေတာမို့တိတ်ကိုဆိုးတဲ့အခြေအနေပါသူတို့တွေထောင်ချောက်ဆင်အဖမ်းခံခဲ့ရတယ်ဆိုတာကိုရဲရရှိကထွက်ဆိုခဲ့တာဖြစ်ပြီးအခုဒီထွက်ချက်ကိုတရားရုံးကနေလက်ခံလိုက်တဲ့အတွက်မျှော်လင့်ချက်ရှိလာပါတယ်ဒါပေမဲ့လည်းသတင်းထောက်တိုင်းအတွက်ဒီလိုအဖမ်းခံရမယ့်အန်ဒီရရှိနေတယ်ဆိုတာကိုသတိပေးရရောက်နေသေးပါလို့ပြောသွားပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာသတင်းလွတ်လပ်ခွင့်အနည်းအချင်းရလာတာမို့ NLD အစိုးရလက်ထက်မှာသတင်းလွတ်လပ်ခွင့်တွေပိုးပြီးရှိလာမယ်လို့မျှော်လင့်ထားကြပေမဲ့ဖြစ်မလာဘူးလို့နော်ဝေးအခြေစိုက်မြန်မာသတင်းသမဂ္ဂကဥမမော်မြင့်ကပြောပါတယ်။အခု Reuters သတင်းတောက်နှစ်ယောက်ထောင်ချောက်ဆင်းပြီးအဖမ်းခံရတဲ့ဆိုတဲ့ကိစ္စပေါ်လာခဲ့တဲ့နောက်မှာနိုင်ငံအတွက်ပိုးပြီးနာမည်ပျက်စရာတွေဖြစ်လာခဲ့ရတယ်လို့ဥမမော်မြင့်ကပြောပါတယ်။
တရေလုံးလောက်ခွင့်နဲ့ပတ်သက်ပြီးတော့နာမည်ပြရှိတဲ့နိုင်ငံအနေနဲ့အခုလိုမျိုးတရေနောက်တွေကိုလုံခြုံရေးရနေထောင်ချောက်ဆင်ဖမ်းနေဆိုတဲ့ကိစ္စပေါ်လာတဲ့အခါကျတော့ကျွန်တော်တို့ပို့ပြီးနာမည်ပြရတယ်တိုင်းပြည်အနေနဲ့ နောက်တစ်ချက်ကဒီအရာသားတွေကိုလုံခြုံရေးတွေကတက်တဲ့ကိစ္စဥပဒေနဲ့ညှိနှိုင်းတဲ့ကိစ္စရာဇဝတ်မှုအဲ့ဒီဟာကိုဒီတရဲသမားတွေကအမှန်တိုင်းဖော်ထုတ်ဖို့ကြိုးစားတာကိုနိုင်ငံတော်လုံခြုံရေးဆိုတာကိုအကြောင်းပြပြီးတော့သူတို့ဖမ်းတယ်ဆိုတဲ့အခါကျတော့တပတ်အညမှာဘယ်လိုဖြစ်သွားလဲဆိုတော့တရဲနောက်တွေကဒါတွေကိုအမှန်တိုင်းသတင်းပို့ဖို့ကြိုးစားပါရဲ့နဲ့အစိုးရကတမင်တကာတားမြစ်တယ်ဆိုတဲ့နာမည်ပြက်တည်းထပ်ဖြစ်တယ်
ဒီကိစ္စကိုတရင်တောက်တွေသာဖော်ထုတ်နိုင်ပြီးအရက်သားအစိုးရဘက်ကနေကြိုးကြိုးတင်းတင်းသိနိုင်နေဆိုရင်အခုလောက်ထိနာမည်ပြရတာမျိုးဖြစ်မလာနိုင်ဘူးလို့ယုံကြည်တဲ့အတွက်တရင်လွတ်လပ်ခွင့်ပေးရေးဟာတိတ်ကိုအရေးပါကြောင်းလက်ရှိအစိုးရကိုသိစေချင်တယ်လို့လည်းပြောပါတယ်။နိုင်ငံပေါင်း195နိုင်ငံကလွတ်လပ်ခွင့်ဆိုင်ရာစစ်တမ်းကိုကောက်ယူခဲ့တဲ့ Freedom House အဖွဲ့ကတော့မြန်မာနိုင်ငံကိုတစ်စိတ်တစ်ပိုင်းသာလွတ်လပ်ခွင့်ရှိတဲ့နိုင်ငံဖြစ်နေဖော်ပြထားပါတယ်
။ဒေါက်ခင်မျိုးသက်ပြောပြသွားတာပါ။ကြာတာပတိနေ့နဲ့ခင် VOA မြန်မာပိုင်းစဉ်ကိုကျမတို့ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ Rohingya ဒုက္ခသည်တွေမကြခင်ကြက်ရောက်တော့မဲ့မိုးရာသီမှာရင်ဆိုင်ရမယ့်အခက်အခဲတွေအတွက်အကူအညီပေးရေးလှုပ်သားတွေဘယ်လိုစူးစမ်းပြီးတော့ပြင်ဆင်နေကြသလဲဆိုတာကို Jason Patikin သတင်းပေးပို့ထားတာကိုကိုငင်းချမ်းကပြောပြမှာပါရှင်
။မိုးရာသီစတင်တဲ့အချိန်မှာဒုက္ခသည်9သိန်းနေထိုင်ရာဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်နာကဒုက္ခတဲ့စခန်းတွေမှာလူတွေပြည့်ကျက်ညံ့နေပါပြီ။သူတို့ဟာမြန်မာနိုင်ငံကထွက်ပြေးလာခဲ့ကြတာဖြစ်ပြီးကုလသမဂ္ဂကလူမျိုးစုအလိုက်ရှင်းလင်းမှုအဖြစ်ဆွဆွဲထားပေမဲ့မြန်မာအစိုးရကတော့ဒီဆွဆွဲမှုကိုငြင်းဆန်ထားပါတယ်။မုတ်တုံမိုးကြောင့်ဒုက္ခရောက်နေကြတဲ့ရိုဟင်ဂျာတွေပိုပြီးအခက်ကြုံရမှာပါ။မိုးဥမုန်တိုင်းငယ်တွေကြောင့်စခန်းမှာရှိတဲ့တဲတွေပြိုပြက်ခဲ့ရပါတယ်။ဒုခိယဘန်ကန်ရဲ့တဲအိမ်ကလေးဟာလည်းလေပြင်းတိုက်တာကြောင့်ပြက်ခဲ့ရတာပ
ါ။ဒေါ်ဇဘောင်းနမကကရခွာဆာလေရမန်
ဒီကြောင့်ပလတ်စတစ်ကကွဲထွက်သွားရတယ်လို့ကျမလည်းနောက်ထပ်အိမ်တလုံးမှာခလုံးခဲ့ရပါတယ်။အခုမောနေနေလေးမှာတော့ကျမအိမ်မှာကျမနေလို့မရပါဘူး။မူကြီးလိုင်းကျမဘာဖြစ်မလဲဆိုတာမသိပါဘူး
။လေပြင်းတိုက်တာဟာရာသီဥတုဆိုးရွားမှုရဲ့အဆပဲဖြစ်ပါတယ်။ဇွန်လကျရင်တော့မုတ်တုံမိုးနဲ့အတူဒုက္ခတဲ့စခန်းတွေမှာရေကြီးနိုင်ပါတယ်။မိုးကြီးတာနဲ့အတူတက်တန်းနှုတဲ့တောင်ကုန်းတွေမှာမြေပြိုမှုတွေကလည်းဖြစ်နိုင်ပါတယ်။ဒုက္ခတွေတွေကတော့ရေကြီးကိုခိုင်မာအောင်လုပ်နေပြီးအိမ်မပြိုအောင်လုပ်နေပေမဲ့လည်းရေပြိုမှုအသေးစားလေးတွေကြောင့်ဒုက္ခတွေအချို့သေဆုံးခဲ့ရပြီးပါပြီ။လူပေါင်းတသိန်းကျော်လောက်ဟာရေကြီးရေရှမ်းမှုတွေရေပြိုမှုတွေနဲ့ရင်ဆိုင်ရမယ့်အခြေအနေရှိတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ
်။အရကောရဟာဇာကအရဝရမတူအိုက်ရခါနော
်ဆိုင်မှာပြောလာတော့ကတော့တောင်ကုန်းလားမြေပြန့်လားမရွေးမိပါဘူး။ခွန်နှမ်းရနေရာကိုပဲရှာခဲ့ရပါအခုမိုးရသည်ရောက်လာတော့မယ်ဆိုတော့တဲအိတ်တွေချနေရပါပြီ။ဒါပေမဲ့လည်းတောင်တွေကတော့ပြိုကျလာနေရပါပဲ
။ဒုက္ခတွေတွေရဲ့တဲအိမ်တွေကိုခိုင်ခန့်အောင်လုပ်ဖို့ပလတ်စတစ်အကာနဲ့ဝလုံးအပိုတွေကိုအကူအညီပေးရေးလုပ်သားတွေကထပ်ပေးနေပါတယ်။တဲအိမ်တွေကိုခိုင်ခန့်အောင်ဘယ်လိုစောင့်မလဲဆိုတာကိုဘင်္ဂလားဒေ့ရှ်စေတနာဝန်ထမ်းတွေကသင်ပြပေးနေပါတယ်။မိုနီရိုအလမ်ကနိုင်ငံတကာရွှေပြောင်းအခြေချသူများဆိုင်ရာအဖွဲ့ကပါ
။ဒါတပ်ပအမဒကတပ်ပေါ်ဒရမ်ကတ်စတဟုတ်စေဦးဒီကေဘာလို့
ကျွန်တော်တို့ရဲ့ပထမဦးစားပေးကခိုင်ခန့်တဲ့နေရာတစ်ခုပေးဖို့ပါ။အသုံးပြုတဲ့ပစ္စည်းတွေကိုအရင်ကထက်ပိုကောင်းအောင်ပေးနေပါတယ်။လက်တလော့ရွာခဲ့တဲ့လေတွေမိုးတွေမှာတော့ကျွန်တော်တို့ထောက်ပံ့ထားတဲ့မိသားစုအိမ်တွေကတော့ဘာမှမဖြစ်ပါဘူး
။ဒါပေမဲ့ဝလုံးတွေပလတ်စတစ်တွေကမုန်တိုင်းကြီးတွေရဲ့ဒဏ်ကိုတော့ခံနိုင်မှာမဟုတ်ပါဘူး။လူတွေကိုပို့ပြီးဘေးကင်းတဲ့နေရာတွေကိုရွှေ့ပေးဖို့ကသာတကယ့်ဖြေရှင်းနည်းဖြစ်ပါတယ်။ဒုက္ခတဲ့စခန်းတွေရဲ့အနောက်ဘက်ဆွန်းနေရာမှာတော့တောင်တွေကိုဖြိုပြီးရေကြီးဘေးပြိုနိုင်တဲ့နေရာကမိသားစုတွေအတွက်နေရာအစ်စ်လုပ်ပေးနေပါတယ်။စောက်လုပ်ရေးလုပ်ငန်းကြီးကြပ်သူမိုဟာမက်ဖာရူကအခုလိုပြောပါတယ
်။ We are about 2250 worker working here. We have a lot of machines.working for us
ကျွန်တော်ဒီမှာအခုလွတ်သွား2250လောက်ရှိပါတယ်လွတ်ဆောင်ရမှာဒီအများကြီးပါအဓိကကတော့လူတွေကိုရေကြီးတာနဲ့မြေပြူတာတွေကနေကယ်တင်ဖို့ပါအဓိကရည်ပန်းချက်ကမိုးရသည်မိုးရင်းကလူတွေကိုဒီနေရာကိုပြောင်းပေးဖို့ပ
ါဒါပေမဲ့လည်းဒီနေရာကိုဒုက္ခတွေ2400လောက်ပဲမိုးရသည်ဇွန်လမစခင်ပြောင်းနိုင်မှာပါကြံတဲ့တောင်းချီတဲ့ဒုက္ခတွေကတော့လာမဲ့မိုးရသည်မှာဒုက္ခတွေခံကြရအောင်ပါပါခင်ဗျာ
ကိုငင်းချမ်းပြောပြသွားတာပါမြန်မာသမိုင်းမှာအစိုးရဆုံးတဘာဝဘေးဒဏ်ဖြစ်တဲ့နာဂစ်မုန်တိုင်းတိုက်ခိုက်ခဲ့တာအခုဆိုရင်10နှစ်တင်တင်ပြေခဲ့ပါပြီ။ဒါပေမဲ့နာဂစ်တန်အကြီးမားဆုံးခံခဲ့ရတဲ့ဒေသတွေမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေဟာအခုချိန်ထိမပြေသေးပါဘူး။လက်ရှိ NLD အစိုးရလက်ထက်မှာလှုပ်ဆောင်နေတဲ့ပြန်လည်ထူထောင်ရေးအစီအစဉ်တွေအကြောင်းဒေါက်တာလှမြတ်သွေးကိုဆက်သွယ်မေးမြန်းထားတဲ့ကိုဇော်ဝင်းလိုင်ကတင်ပြမှာပါရှင်။
မြန်မာနိုင်ငံမှာ2008ခုနှစ်ကတိုက်ခိုက်ခဲ့တဲ့နာဂစ်မုန်တိုင်းကြောင့် လူပေါင်းထောင်နဲ့ချီတည်ဆုံးခဲ့ပြီးတချို့နေရာတွေမှာဆိုမုန်တဲ့နံကြောင့်ရွာလုံးကျွတ်ပျက်စီးသွားကြတာတွေလည်းရှိခဲ့ပါတယ်။ဒါကြောင့်လဲမြမသမိုင်းမှာဒီနာကင်မုန်တဲ့ဟာအသေးအပြောက်နဲ့ပျက်စီးဆုံးရှုံးမှုအများဆုံးမုန်တဲ့အဖြစ်မှတ်တမ်းတင်ခံထားရတာဖြစ်ပါတယ်။မေလနေ့ရက်နေ့ဟာနာကင်မုန်တဲ့တက်ခတ်ခဲ့တာ၁၀နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒါပေမဲ့လဲနာကင်တန်အဆိုးအဝါဆုံးခံခဲ့ရတဲ့လပ်ပတ်တာမျိုးနဲ့အတွင်းကသူတချို့ဟာခဏအချိန်ထိစိတ်ပိုင်းဆန်ရာထိခိုက်မှုတွေခံစားနေကြရုံဖြစ်သလိုအိုးအိမ်မဲ့ဖြစ်နေသူတွေလည်းရှိနေသေးတယ်လို့အေယာဝတီတိုင်းဒေသကြီးအစိုးရလူမှုဝန်ထမ်းဝန်ကြီးဒေါက်တာလက်မြတ်သွေးကပြောပါတယ
်ကျွန်မရဲ့အဲတုံးတက်ချက်အစားပြောရမယ်ဆိုလို့ရှိရင်တော့ဒီသူတို့ရဲ့စိတ်ပိုင်းဆန်ရာခံစားမှုတွေကအခုချိန်ထိတော့နည်းနည်းများရှိနေသေးရဲ့ဆက်ဒေါက်တာကမှချက်ပါဒီချက်ချက်နေသူတို့ရက်တီပူအတွက်ကအတိကနေရာလေးတစ်နေရာပေါ့နေရာလေးတစ်နေရာခိုင်ငယ်ခိုင်ငယ်ငယ်လေးရှိဖို့လိုအပ်နေမယ်လို့ထင်တယ်အဲ့ဒါလေးတွေကလည်းကျမတို့ကအခုလောက်ထားခဲ့တဲ့အနေအထားလေးတွေဖြစ်ပါတယ်နောက်ဒီတက်တက်ပြအချက်နေရာတော့အာသူတို့တွေမှာဒီရင်းနှီးစားတောက်ဆိုင်နဲ့ခုနကလည်းပြောတော့ရင်းနှီးစားတောက်ဆိုင်နဲ့အနေအထားလေးတစ်ခုဖန်တီးပေးနိုင်ရမယ်အဲ့ဒါကလည်းဟိုကျမတို့ကဘလောက်လူအများစုကိုကျမတို့အစိုးရဖွဲ့နေမယ်ပေးနိုင်မလဲဟုတ်ထောက်ပံ့နိုင်မလဲတံပိုးပေးနိုင်မလဲဆိုတဲ့အချက်ပေါ်မှာလေမူတည်ရလို့ထင်ပါလေ
သူတို့ဘဝတွေပြန်လဲထူထောင်ရေးအတွက်အစိုးရတွေမကဘဲပဝန်းကျင်လူမှုအတိုင်းဝိုင်းကပါစာနာစိတ်နဲ့နားလည်မှုပေးပြီးဝိုင်းဝန်းကူညီပေးကြဖို့လိုအပ်တယ်လို့ဆိုပါတယ
်ဒီဒီလေးကိုပဝန်းကျင်ကဒီပဝန်းကျိုးနေတဲ့ပဝန်းကျင်ကရောကျွန်တော်တို့ဆွေးရကရောဆွေးရရဲ့အလောင်းမှာရှိတဲ့ဖွဲ့စည်းရေးကပါသူတို့ကိုကျွန်တော်တို့ဒီသားပြန်ဆောင်လာတဲ့ပေါ့နော်ဟာစက်စ်တောင်ရှိနေတာကိုယ်တော်ရက်တရားတော့မယ်ဆိုတော့ကလေးချက်အခုစိတ်ထိတော့မှာအဲ့တို့ခံစားချက်ဖြစ်အောင်ဖြစ်တယ်ပေါ့ခံစားနေရတဲ့ဒီတိုင်အောင်ခံစားနေရဖြစ်တယ်အဲတချို့တွေကြောက်လို့ရှိရင်လည်းဟိုတော်တော်လေးပဲကိုတူကိုချွန်ပြီးတော့ဒီလိုပိုင်းနဲ့အချင်းလေးလည်းရှိတယ်တချို့တွေကြောက်လည်းဘလိုပဲတော့အချင်းမပြေတဲ့ဘဝလေးတွေရှိတယ်ဒါကိုကျွန်တော်တို့ကဆာမာပေးရလိမ့်မယ်ဆာမာပြီးတဲ့ခါကျတော့ဒီချင်းချင်းသမားထောက်ပံ့မှုနဲ့ပတ်ဝန်းကျင်ကလည်းတွားမယ်အစိုးရအနေနဲ့ကလည်းသူတို့ဘာဆောင်ကြည့်ပြီးတော့ဘာလေးအခြေအနေပိုင်းမလဲသူတို့ဒီပတ်ဝန်းကျင်ကိုကျမတို့ဘယ်လိုလေးကောင်ဖန်တီးပေးနိုင်မလဲအမှန်လေးတွေအစတော့ဒီကျောင်းသားကလေးတွေအတွက်ဒီကလေးတွေအတွက်ကိုလည်းကျမတို့ဘယ်လိုအထူးသဖြင့်ဘယ်လိုစောင့်ရှောက်ပေးနိုင်လဲ
နာဂိတန်ခံခဲ့ရသူတွေအပါအဝင်မုံတိုင်းနံခံခဲ့ရတဲ့ဒေသတွေအတွက်အစိုးရကယင်းဒီမတီငွေထုတ်ပေးမဲ့ညာစင်းရောင်စီမံကိန်းကိုစတင်အကောင့်ထည့်ဖော်ဖို့စီစဉ်နေပြီဖြစ်ကြောင်းလဲဒေါက်တာလက်မြတ်သွေးကပြောပါတယ
်။ညာစင်းရောင်ကတော့စင်းရဲကျေးရွာဒေသတွေမှာရှိတဲ့ဒီစင်းရဲကျေးရွာတွေကိုအဓိကထားပြီးတော့ထောက်ပံ့တဲ့အစီအစဉ်ဖြစ်ပါတယ်။ဒါကတော့ဒီကဲဒီကဟိုပြီးခဲ့တဲ့အစိုးရလက်ထက်မှာလည်းစတင်နေတာဖြစ်ပါတယ
်။လက်ရှိမှာတော့နာဂိတန်ခံခဲ့ရတဲ့မိသားစုတွေကကျောင်းသားလူငယ်တွေအတွက်ဆယ်တန်းအထိအခမဲ့ကျူရှင်ပြပေးတာအတက်မွေးဝမ်းကြောက်မှုတင်နန်းတွေပို့ချပေးတာတွေလည်းလှုပ်ဆောင်နေတယ်လို့ဆိုပါတယ်။ဒါပြင်နာဂိတန်ခံခဲ့ရသူတွေအများစုနေထိုင်တဲ့တချို့ဒေသတွေမှာအခြေခံပညာမူလတန်းအကြောင်းအပါဝင်စာတင်ကျောင်းတွေဖွင့်ပေးဖို့စီစဉ်နေကြောင်းလဲဝန်ကြီးဒေါက်တာလက်မြတ်သွေးကပြောပါတယ်။နာဂိတက်ခတ်ပြည်ကစားမှာကုလသမဂ္ဂအပါဝင်နိုင်ငံတကာအစိုးရတွေကအကူအညီပေးဖို့ကြိုးပမ်းခဲ့ကြပေမဲ့အဲ့ဒီအချိန်ကဗိုလ်ချုပ်မှုကြီးတန်းရွှေဦးဆောင်တဲ့စစ်အစိုးရကနိုင်ငံတကာကအကူအညီတွေကိုအကုန်လက်မခံခဲ့ပါဘူး။စစ်အစိုးရလက်ခံခဲ့တဲ့အကူအညီတွေကိုလည်းအနာပိုင်တချို့ကအလွဲသုံးစားလုပ်ခဲ့တယ်ဆိုတဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့သလိုတကယ်ဒုက္ခရောက်သူတွေထံအခုအညီတွေမရောက်ခဲ့တဲ့အတွက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေထင်သလောက်မအောင်မြင်ရတာလို့ထောက်ပြပြောဆိုကြပါတယ်။နာဂိကာလာအတွင်းအဆိုးအဆုံးဖြစ်စဉ်တွေထဲမှာဒုက္ခရောက်သူတွေကိုကိုယ်အသိစိတ်နဲ့အကူအညီပေးနေကြတဲ့ပုဂ္ဂလိကအဖွဲ့အစည်းတွေနဲ့တာဝန်သိပြည်သူတွေကိုအာဏာပိုင်တွေကဟန်တာဖမ်းဆီးကြတာနဲ့တန်းနဲ့ချီတဲ့မြန်မာနိုင်ငံသားတွေဒုက္ခရောက်နေတဲ့အချိန်မှာ2008ဖွဲ့စည်းပုံကိုအတင်းအကျပ်အတည်ပြုခဲ့တဲ့ဖြစ်ရပ်တွေပဲဖြစ်ပါတယ်ခင်ဗျာ။
ကိုစောဝင်းလှိုင်ပြပြသွားတာပါ။ကြာသပတေးနေနေခင်ဗီယိုမြန်မာပိုင်းအစီအစဉ်ကိုဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အင်ဒိုနီးရှားနိုင်ငံမှာကိုးကွယ်ရာဘာသာမတူသူချင်းတရားဝင်လက်ထက်ထိန်းချားနိုင်ပေမဲ့ထုံးတမ်းစင်လာအရာတော့လက်မခံလို့ကြပါဘူး။လူမှုပြဿနာတွေရှိတဲ့ကြားကပဲအထုဘာသာရေးခေါင်းဆောင်တွေကတော့ဘာသာမတူလက်ထက်ထိန်းချားလူသူတွေကိုအကူအညီပေးဖို့ရည်ရွယ်လှုပ်ဆောင်လာတာတွေလည်းရှိပါတယ်။ဒီအကြောင်းကရီတီကာဘာရကာVOA ကိုတင်ပြပို့ထားတာကိုမြတ်သစဉ်မမြတ်သစဉ်အောင်ကဆက်ပြီးတော့တင်ပြမှာပါရှင်။
ထောင်ကိုရာခုနစ်လေးခုနှစ်အင်ဒိုနီးရှားနိုင်ငံလက်ထက်ထိမ်းများခြင်းဥပဒေအရဘာသာမတူလက်ထက်ထိမ်းများလူသူနှစ်ဦးနှစ်ဦးနှစ်ဖက်မိမိတို့ကိုယ်ွယ်ရာဘာသာထုံးတမ်းဆင်လာအရဆောင်ရွက်ရင်တရားဝင်တယ်လို့ဆိုပါတယ်ဒါပေမဲ့ဒါကိုဖုံးတော်ကြီးတွေလက်ထက်လူသူနှစ်ဦးရဲ့ဆွေမျိုးတွေနဲ့ဘယူရိုကရက်တွေကလက်မခံလို့ကြပါဘူး လက်ထက်လူသူနှစ်ဦးတွေကတူဦးကသာဘာသာပြောင်းလိုက်မယ်ဆိုရင်တော့ဒီတားစီးကိုအလွယ်တကူဖြည့်ရှင်းနိုင်မှာလိမ့်မယ်ဒါပေမဲ့နှစ်ဦးစလုံးကမိမိယုံကြည်ကိုယ်ွယ်ရာဘာသာကိုမပြောင်းလဲခြင်းရင်ဘယ်လိုဖြည့်ရှင်းကြပါမလဲတချို့ကတော့ကိုယ်ွယ်ရာဘာသာမတူသူချင်းလက်ထက်ထိမ်းများတာကိုတားမြစ်ခြင်းမရှိတဲ့စင်ကာပူဒါမှမဟုတ်အော်စတြေးလျတို့မှာတွားလက်ထက်ကြပါတယ်ဒါပေမဲ့ကိုယ်နိုင်ငံမှ Ninja Yi Nilagan, Jimpa Yi Pue, Nunja Yi Mu Mohammed Mobit Bepipi, Piga says Unit drink Kokwea Badam to do, Zondre, Tonya Lako to a Kuni Pigavare. Nauna Pekova and Queen Yerigo, Lita Jabone, Sinian Rigo, Shimpiapi, Letter Nai on to a Kuni Pigare. Islam Bada when a Jama Badam to do Jin Letter Dago, Kuniya Zurega Sabi Lemakangeraba. Genosi Guni la Downyare Zone Redrigo, Gokwea Badam to do Jin Letter Tainyarebo, Islam Bada Yi and Yingo Nale on Shimpiavare, Goram Jansa Madago Damnitaram Shiva Bulo, Mohammed Mobit Gap Piovare. Goram Jan Aya Muslim Rene, Ibrahim Re Bada Repite, Jew Bada, Damam Ho Korean Bada Gokwe Durine, Letter Tainya Nainelu Sovare. Indonesian Nangan the Bodia Pite, Pinsa Tila Muara Ya, Islam Bada, Protestant, Catholic Bada Winry, Buddha Bada, Hindu Ne, Confucius Wara Yungjita Winduri Alune, Letter Queen Shia Me Lule, Mohammed Mobit Gapiovare, Indonesia Lumutoro Miamiagaro Dago Lam Kanjababu, Konya Tate Dugo Letter Po Yuiche Nangwin Shia Melu, Indonesia Poezibon Ubrine, Lu Queen Likom Shinga Quimpu Bitabime, Deyawin Letter Lure Badam Du Gogwe Du Zone Rediguro. Yet thou, Wundan Riga, Dami Kanta Dari Shibare, Dabi Mimio Nitaya de Da Lile, a Keke da Sidu Shinan Barelo, Mr. Mobit Gasuvare. Mohammed Mobit Gorangara, Muslim Gogwe to Pippi, Muslim Yodmigobe, Letter Tara Pillo, Bada Gwed Letter De Grejo Mashibime, Lurang Gobain Yue Chegwin Yatene, Daha Chegan Lu Queen Yewe, Pite Dwe, Dago Soying Ziam Lobu. Deyawin letter nine nilan we shibare lule tu mingu piobare. Mohammed Mobit ka Facebook lu mukunye male, natang saleguneka sabi, lurai mimi niteya badawene letter quen putinja, long so ye dagebi, a kuso yin, lungere dago yingate pobi, punpun linle nale lekan la jarari shide lule, popia tabare
ဒီမနက်ကမြောက်ပိုင်းမှာလက်နက်ကင်ပြပခါရီတကြောပြန်ပြန်နဲ့ပေါ်ပေါက်လာရတာထောင်ထောင်ချီတဲ့ဒုက္ခတွေပြီးအတိဒုက္ခရောက်နေရတဲ့အတွက်ပြည်ဝေးပြည်ပါကစိုးရိမ်တမ်းတွေထွက်ပေါ်လာနေပါတယ်အစိုးရစစ်တမ်းရဲ့တိုင်းရင်းသားလက်နက်ကင်တွေကြောင့်ရင်းချမ်းရေးဆွေးနွေးမှုတွေရှိနေပေမဲ့လည်းမြန်မာနိုင်ငံမှာဆယ်စုနှစ်တွင်တည်းကဖြစ်နေတဲ့စစ်ပွဲတွေအဆုံးမသတ်နိုင်သေးတာဘာကြောင
ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်
ဖေးစဘွတ်စာမျက်နှာမှာလည်းဆက်ချက်တွေကြိုတင်ပေးပို့ထားနိုင်ပါတယ်။စတင်ရညာတိုက်ရိုက်လေးလိုက်စစ်စင်ကကျေးဇူးပါတယ်ရှင်။
စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။ကျမတို့ VOA မြန်မာပိုင်းကနေမြန်မာနိုင်ငံမှာဖြစ်နေတဲ့အကြောင်းအရာတွေကိုသောရရှင်တွေနဲ့သောရရှင်တွေရဲ့သဘောထားအမြင်တွေသိရအောင်လို့ကျမတို့ခုလိုတိုက်ရိုက်လေးလိုက်အစီအစဉ်တွေကိုတင်ဆက်နေတာဖြစ်ပါရရှင်။ VOA မြန်မာပိုင်းရဲ့ကြာတာပဒိနေနက်ခင်အစီအစဉ်တွေကိုဝါရှင်တန်ဒီစီကနေလိုင်းဒိုမီတာ24, 40နဲ့54တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါရရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့နဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်နဲ့9နာရီအထိဆက်လက်ထုတ်လင်းနေပါတယ်။ကျမတို့ရဲ့အစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်။နားဆင်နေတဲ့ကမ္ဘာတစ်လောကသောရရှင်အားလုံးကိုလည်းကျေးဇူးတင်ပါတယ်ရှင်။မကြာခင်တင်ဆက်မဲ့ဥကျော်စံတာရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်မှာတော့
Well, freedom of the press is fundamental for the democracy.And that's what we can see this year
ဒါကတော့ RSF ကမြန်မာနိုင်ငံမှာမြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်လို့ဘလို့သုံးသပ်ထားတယ်လဲဆိုတာကိုဥကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်သူယုံကြည်ရအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့ကမ္ဘာသတင်းစာမျက်နှာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုမူရင်းအပေါ်မပြတ်ဥကျော်စံသားနဲ့ကျွန်မကကောက်နှုတ်ဥဆန်မိုးဝင်နဲ့ကျမကကောက်နှုတ်တင်ပြထားပါရရှင
် Burma's Forgotten War မြန်မာနိုင်ငံကမေးလျော့ခံစစ်ပွဲဆိုတဲ့ခေါင်းစဉ်နဲ့ Emma Richards ရေးသားထားတဲ့စာအုပ်ကို Asia Times Online မှာဖတ်ရှုပါပါတယ်။များမကြသေးခင်လတွေအတွင်းမြန်မာစစ်တပ်ကရိုဟင်ဂျာမွတ်စလင်တွေကိုနှိမ်နင်းနေတဲ့အကြောင်းတွေကခေါင်းကြီးပိုင်းသတင်းတွေဖြစ်နေရာယူနေချိန်မှာအများစုဟာမြန်မာနိုင်ငံရဲ့လူခွင့်ရေးမှတ်တမ်းမှတ်ရာတွေကိုပဲအာရုံစိုက်နေကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းရဲ့အခြေအနေတွေကိုပဲတိထားပြီးကြည့်နေကြတဲ့အချိန်မှာမြန်မာနိုင်ငံအတွင်းတခြားနေရာတွေမှာဖြစ်ပေါ်နေတဲ့ပြည်ပခန့်တွေကိုတော့အမှုမဲ့အမှတ်မဲ့ဖြစ်နေကြပါတယ်။မြန်မာနိုင်ငံမြောက်ဖက်ချမ်းနေဆက်ဒေသမှာမြန်မာစစ်တပ်နဲ့ကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA တို့ကြား1960ခုနှစ်တည်းကစတင်ဖြစ်ပေါ်လာခဲ့တဲ့စစ်ပွဲဟာကမ္ဘာပေါ်မှာအရှိအကျဆုံးပြည်တွင်းစစ်တွေထဲမှာတစ်ခုအပါအဝင်ဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့အမျိုးသားညီညွတ်ရေးလုပ်ငန်းစဉ်ဟာလည်းရပ်တန့်နေပါတယ်။ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေအတွင်းမှာဖြစ်ပေါ်နေတဲ့ပြည်ပခါတွေဟာမေးပြောက်ခံထားရတဲ့စစ်ပွဲတွေတစ်ဖွဲဖြစ်နေကြပါတယ်။ဒီပြည်ပခါတွေကနိုင်ငံတကာဒုက္ခတွေပြဿနာအတွင်းလဲမဆောင်နိုင်တယ်လို့ရိုဟင်ညာတွေနဲ့မတူတဲ့အချက်ကကချင်တိုင်းရင်းသားတွေဟာမြန်မာနိုင်ငံမှာတရားဝင်အသိအမှတ်ပြုထားတဲ့လူမျိုးစုနယ်ပေါင်း135စုအတွင်းမှာပါဝင်နေတာကြောင့်အသိအမှတ်ပြုခံထားပြီးသားနိုင်ငံသားတွေလည်းဖြစ်နေကြပါတယ်။ဒါပေမဲ့မြန်မာစစ်တပ်ကပြုလုပ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေပြပအထောက်အကူတွေမရောက်အောင်တားဆီးပိတ်ဆို့မှုတွေပြုလုပ်နေတဲ့ပုံစံတွေကတူညီနေပါတယ်။ရိုဟင်ညာတွေအနေနဲ့လူသားချင်းစာနာမှုပိုင်းဆိုင်ရာဆိုးရွားလာတဲ့အခြေအနေတွေကိုရင်ဆိုင်နေရချိန်မှာပြဿနာပေါင်းစုံကြုံတွေ့နေရတဲ့ကချင်အရတားပြည်သူတွေကိုလည်းမေ့မထားသင့်ပါဘူးလို့ HRW လူခွင့်ရေးအဖွဲ့ကြီးရဲ့အာရှရေးရာညွှန်ကြားရေးမှူး Brett Adam ကပြောဆိုတဲ့အကြောင်းထောက်ပြထားပါတယ်။ရိုဟင်ညာဒုက္ခသည်9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတဲ့အကြောင်းကိုကဘာကြီးကအာရုံစိုက်နေချိန်မှာအပြစ်ခတ်ရစရေးသဘောတူညီချက်ပြတ်သွားတဲ့တိုင်းရင်းသားဒေသမှာမြန်မာစစ်တပ်ကအချိန်အဟုန်မြင့်ပြီးတော့စစ်စင်ရေးတွေပြုလုပ်နေတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့သတင်း၃ပတ်အတွင်းရက်သား9000ကျော်ဟာစစ်မဲ့ဖြစ်ပေါ်ရာဒေသအတွင်းမှာပိတ်မိနေကြတယ်လို့ကုလသမဂ္ဂကထုတ်ပြန်ထားကြောင်းစသဖြင့်ရေးသားထားပါတယ်ခင်ဗျာ
။ဆက်လက်ပြီးတော့မြန်မာလုံခြုံရေးတပ်တွေရဲ့တိုက်ခိုက်မှုဖြစ်စဉ်6လကြာပြီးနောက်ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာကလေးစုပြုံမွေးဖွားမဲ့အခြေအနေဆက်ရောက်လာတော့မယ်ဆိုတဲ့ခေါင်းစဉ်နဲ့ The Guardian မှာ Michael Safi နဲ့ Sheikh Aziza Rahman တို့ပူးတွဲရေးသားထားတဲ့သတင်းဆောင်ပါကိုကောက်နှုတ်တင်ပြလိုပါတယ်။ထိခဲ့တဲ့နှစ်ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာတွေတိမ်းထဲချီထွက်ပြေးလာချိန်မှာမြန်မာစစ်သားတွေနဲ့ပြည်သူစစ်တွေကအတင်းအဓမ္မပြုကျင်တာအခြားလိမ်ပိုင်းဆိုင်ရာအကြမ်းဖက်တာစတဲ့ကျူးလွန်မှုတွေကိုဒုက္ခသည်တွေကပြောပြခဲ့ကြတယ်လို့ဆောင်းပါးမှာရေးသားထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအစုလိုက်ပြုံလိုက်စတင်ထွက်ပြေးလာချိန်ကစရေတွက်မယ်ဆိုရင်အခုမေလဟာ6လမြောက်ပြီဖြစ်ပါတယ်။ အကူအညီပေးရေးအေဂျင်စီတွေအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေအတွက်အကူအညီဆောင်ရွက်ပေးနေတဲ့အဖွဲ့တွေအနေနဲ့ကိုဝင်ဆောင်အမျိုးသမီးတွေမွေးဖွားလာမယ့်နေရက်တွေအတွက်အင်းနဲ့အားနဲ့ပြင်ဆင်ထားကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမြမစစ်တပ်ရဲ့နှိမ်နင်းဖြိုခွဲမှုအချိန်ကာလအတွင်းလိမ်ပိုင်းဆိုင်ရာအာဓမ္မပြုကျင့်ခံရမှုအကျိုးဆက်တွေအဖြစ်ရလာတဲ့ကိုဝင်တွေဟာအခုလာမယ့်သတင်းပတ်တွေမှာဆိုရင်အတီးတီးမွေးလာကြတော့မှဖြစ်တယ်လို့ဆောင်းမရှင်တွေကဆိုပါတယ်။နောက်လာမှဆိုရင်ကလေးငယ်အရေးအတွက်တိုးလာတော့မယ့်အခြေအနေမှာမိခင်တွေကိုယ်တိုင်စွန့်ပစ်မဲ့ကလေးငယ်အများအပြားရှိလာနိုင်မယ်လို့လည်း Save the Children အဖွဲ့ကတွက်ထားပါတယ်။ MSF ခေါ်နေစည်းမချဆရာဝန်များအဖွဲ့ကလည်းအတပပြုကျင့်ခံရလို့ကိုဝင်ရလာတဲ့အမျိုးသမီးတွေကိုပြုစုဖေးမဖို့ကောက်ဆက်ဘဇားမှာရှိတဲ့ယာယီဒုက္ခသည်စခန်းတွေမှာဆေးရုံတွေကိုအပြေးလွှာစောင့်နေကြပါတယ်။ကိုဝင်ဆောင်မိခင်အများစုဟာအသက်18နှစ်အောက်ငယ်ရွယ်တဲ့မိန်းကလေးတွေဖြစ်ကြပြီးလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုကြောင့်ဖြစ်လာတဲ့အကျိုးဆက်တွေပေါ်မှာလူမှုရေးရာအရတိမ်ငယ်တဲ့စိတ်တွေခံစားနေရတယ်လို့လည်း MSF အဖွဲ့တာဝန်ခံMelissa Hall ကပြောပါတယ်အခုလိုမျိုးဒုက္ခသည်စခန်းတွေမှာရိုဟင်ဂျာအမျိုးသမီးတွေရင်ဆိုင်နေရတဲ့အခြေအနေဟာပထမအကြိမ်တော့မဟုတ်ပါဘူးမြန်မာစစ်သားတွေတနက်ကင်ချင်းချောက်ပြီးအဓမ္မပြုကျင့်မှုကြောင့်ကိုဝင်ရလာတဲ့ရိုဟင်ဂျာအမျိုးသမီးတအူးဟာဆိုရင်ပြီးခဲ့တဲ့နှစ်ကပဲဒုက္ခသည်စခန်းထဲမှာယောက်ျားလေးတအူးမွေးဖွားခဲ့ပါတယ်အဲ့ဒီကလေးငယ်ဟာသူ့ရဲ့အရင်မွေးခြင်းတွေနဲ့မတူဘူးလို့လည်းစောင်းမမှဖော်ပြထားပါတယ်အဲ့ဒီရိုဟင်ဂျာအမျိုးသမီးဟာ2016ခုနှစ်နိုဝင်ဘာလကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့အကြမ်းဖက်နေနှင်းမှုကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာသူဖြစ်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ25ရက်နေ့အထိ MSF ကောက်ယူခဲ့တဲ့စစ်တမ်းအရာဆိုရင်လိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရသူအမျိုးသမီးပေါင်း224ဦးကိုစေဝါကုသပေးခဲ့ရတယ်လို့ဖော်ပြထားပါတယ်။မြန်မာတပ်မတော်ကိုလက်နက်ကင်ပဋိပက္ခမှာလိမ်ပိုင်းဆိုင်ရာအကြမ်းဖက်ကျူးလွန်တဲ့စစ်တပ်အမည်စင်းမှာထည့်သွင်းလိုက်ကြောင်းလဲကုလသမဂ္ဂကဒီလအစောပိုင်းကကြေညာခဲ့ကြောင်းဆောင်းမမှာဖော်ပြထားပါတယ်ရှင်ဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်ကတင်ဆက်မှာပါရှင
်ဒီကိမ့်နဲ့တင်ပြမယ် EDM အသုံးကတော့
Roll your eyes.
ဖြစ်ပါတယ်စာလုံးပေါင်းက R O L L roll ကစိတ်နာလဲစီတာ Y O U R ယောကတင်ဤ E Y E S eyes ကမျက်လုံးပြီးဆိုတော့ subscribe ဟွန်ရဲ့ဓာတ်ရိုက်ဒီပေကတော့မျက်လုံးတွေကိုလဲစီတာမျက်လုံးကိုလှဲ့တာပေါ့တကယ်တော့ဒီအတုံးဟာမျက်စိအမှုအရာရတစ်ခုခုကိုကိုမချေနှက်တာကိုမယုံတာကိုစိတ်မရှိတော့တာကိုမျက်စိကိုအပေါ်ပင့်ပြီးပြတ်တာတာမျိုးဖြစ်ပါလေတကယ်ဆိုမျက်စီကိုအပေါ်ပင့်ပြီးပြတ်တာတဲ့အမူအရာဟာနည်းနည်းတော့မလေးစားရရောက်တယ်လို့ဆိုရမှာပါဒါကြောင့်သားသမီးကမိဘတပည့်ကဆရာသမားကိုဒီလိုမျိုးအမူအရာပြရင်တကယ်ပဲဒေါသထွက်ကြမှာမလွဲဘူးလို့ဆိုနိုင်ပါလေ Roll your eyes ရဲ့ idiom အတုံးကတော့စောစောကပြောခဲ့တယ်လို့ပဲတစ်ဖက်ပြောတာကိုမယုံတာမလေးစားတာစိတ်မရှိတာကိုပြတ်တာတဲ့မျက်စီအမူအရာပဲဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George Hu ပေးတဲ့ဥပမာကိုနားဆင်ကြကြရအောင
် Susan's mother was very upset when she saw her daughter roll her eyes. She thinks it's rude as she feels she has the right to tell her daughter not to be late coming home at night.
Susan ရဲ့အမေကသူ့သမီးကမျက်စိပင်းပြီးစိတ်မရှိတဲ့အမူအရာမျိုးလုပ်ပြတော့သိကူစိတ်ဆိုးသွားတယ်လေအမေတူအနေနဲ့ညတွေမှာညနေအင်းပြန်လာတာမတင့်တော့ဘူးဆိုတာပြောပိုင်ခွင့်ရှိတာမို့အခုလိုလုပ်ပြတာကိုရိုင်းနေလို့ယူဆတာပေါ့လို့ဒေဗီရပါတယ်ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် Susan's mother was very upset when she saw her daughter roll her eyes. She thinks it's rude as she feels she has the right to tell her daughter not to be late coming home at night.
တခုခုကိုစိတ်မရှိဘူးမလေးစားဘူးမယုံဘူးဆိုတာကိုမျက်စိပင်ပြီးပြတ်တာတဲ့အမူအရာမျိုးကို idiom အသုံးရဘယ်လိုပြောမလဲ
roll your eyes
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ခုလိုတော်လလတန်းတင်ဆက်နေတဲ့ American တုံး English စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုတော့ဥကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုတင်ဆက်မှာပါ။မြန်မာနိုင်ငံသတင်းလွတ်လပ်ခွင့်အစဉ်အတန်းသတ်မှတ်တဲ့နေရာမှာဘာတွေကိုအခြေခံသတ်မှတ်ထားသလဲ။ဘလောက်မျက်မျှတတရှိပါသလဲ။သတင်းလွတ်လပ်မှုတိုးတက်လာအောင်ဘယ်လိုလုပ်တင်တယ်လဲဆိုတာတွေကိုနယ်စည်းမထားသတင်းတောက်များအဖွဲ့ RSF အာရှပစိဖိတ်ရေးရာဒါရိုက်တာဒန်နီယယ်ဘတ်စတတ်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဒန်နီယယ်နောက်ဆုံးကျွန်တော်မေးချင်တာကတော့ခင်ဗျားတို့ RSF ကမြန်မာနိုင်ငံရဲ့သတင်းလောကကိုစစ်စစ်တဲ့နေရာမှာဘယ်လိုစံကြီးစံညွှန်းတွေခရတီးရီးယားကိုသုံးပြီးတော့သတ်မှတ်ခဲ့တယ်လဲစဉ်းစားခဲ့တယ်ဆိုတာအရင်ပြောပါခင်ဗျာ
political or economical power self censorship and the overall environment in which press is
ကျွန်တော်တို့ကအညွှန်းခုနှစ်ချက်နဲ့စမ်းစစ်ပါတယ်မီဒီယာတွေရဲ့စနစ်ကျတည်တတ်မှုနိုင်ငံရေးစီးပွားရေးဩဇာအောက်ကမီဒီယာကင်းလွတ်မှုကိုယ့်အကူထိမ့်သိမ်းတီးဖြတ်မှု self censorshipမီဒီယာဆိုင်ရာဥပဒေပေါင်းပွင့်လင်းမြင်သာမှုသတင်းထုတ်လွှင့်တဲ့လုပ်ငန်းစဉ်အခြေခံအဆောက်အအုံနဲ့ဂျာနယ်လစ်တွေအနိုင်ကျင့်အကြမ်းဖက်မှုတွေဖြစ်ပါတယ်
။မြန်မာနိုင်ငံအခြေအနေပတ်သက်ပြီးတော့ဆုံးသက်တဲ့နေရာမှာလုံးဝဓမ္မဒိဋ္ဌန်ကျတဲ့ objective ဖြစ်တယ်လို့ပြောနိုင်ပါသလား
။It's not a question of objectivity. It's a question of honesty. Like we are very transparent in the way we.
ဒါကဓမ္မဒိဋ္ဌန်ကျတယ်မကျဘူးဆိုတာနဲ့မဆိုင်ပါဘူး။ရိုးသားမှုနဲ့ပဲဆိုင်ပါတယ်မြန်မာနိုင်ငံအတွင်းသတင်းလွတ်လပ်မှုကိုတံပိုးဖြတ်တဲ့နေရာမှာကျွန်တော်တို့ကပုံပွင့်လင်းလင်းလုပ်ပါတယ်နေပယ်အတီးတီးကကျွမ်းကျင်သူတွေကိုအခြေခံပါတယ်သူတို့စီမေးခွန်းတွေ100ကျော်လောက်ပို့ပါတယ်မြန်မာနိုင်ငံထဲကပါတယ်ပြည်ပကလူတွေလည်းပါပါတယ်သူတို့ပြောပြတာတွေကိုတတ်နိုင်သမျှအရှိကိုအရှိအတိုင်းအမှန်တိုင်းသုံးသပ်ပြီးမှဓမ္မဒိဋ္ဌန်ကြအောင်ကျွန်တော်တို့လုပ်ပါတယ
်သတင်းလွတ်လပ်မှုဆိုတာနိုင်ငံတစ်ခုမှာဒီမိုကရေစီထွန်းကားမှုနဲ့ဆက်ဆံမှုရှိတယ်လို့ထင်ပါသလား
Well, freedom of the press is fundamental for the democracy, and that's what.
တရင်လွတ်လပ်မှုဟာဒီမိုကရေစီရဲ့အခြေခံဖြစ်ပါတယ်။ဒါကိုဒီနှစ်မြန်မာနိုင်ငံမှာကျွန်တော်တို့တွေ့ရပါတယ်။တရင်လွတ်လပ်မှုမရှိလို့ဒီမိုကရေစီအတွင်ကူးပြောင်းရေးရပ်တန့်နေပါတယ
်။ဒါပေမဲ့အိန္ဒိယနိုင်ငံဆိုရင်ကမ္ဘာပေါ်မှာအကြီးမားဆုံးဒီမိုကရေစီနိုင်ငံဆိုပြီးတော့ခေါ်ကြပါတယ်။ဒါပေမဲ့ခင်ဗျားတို့ရဲ့စီးရင်ထဲမှာဒီမိုကရေစီအစဉ်ကူးပြောင်းမှုရပ်တန့်နေတယ်ဆိုတော့မြန်မာနိုင်ငံရဲ့အောက်မှာအိန္ဒိယကရောက်နေပါတယ်အဲ့ဒါဘယ်လိုရှင်းမလဲခင်ဗျာ
because the democracy in India is fading away
အိန္ဒိယမှာဒီမိုကရေစီကျဆင်းလာလို့ဖြစ်ပါတယ်ဂျာနယ်လစ်တွေတက်ခိုက်ခံရပါတယ်တတိထားပြီးတော့ရေးနေရပါတယ်တကယ်တော့အိန္ဒိယကိုကမ္ဘာမှာအကြီးဆုံးဒီမိုကရေစီလို့ပြောတာပြောရတယ်ကျွန်တော်တို့ RSF ရဲ့သတင်းလွတ်လပ်ခွင့်စံယီစံညွန်းတွေကိုစတင်ထုတ်ပြန်တဲ့2002ခုနှစ်တုန်းကအိန္ဒိယဟာအဆင့်80 80လောက်မှာပဲရှိခဲ့ပါတယ်။ဆိုတော့အဲ့ဒီမှာဒီမိုကရေစီရုပ်ရော်နေတာအတော်ကြာပါပြီ
။နောက်တစ်ခုမေးချင်တာကသတင်းလွတ်လပ်ခွင့်ဟာနိုင်ငံတစ်ခုရဲ့အာဏာပိုင်တွေအပေါ်မှာပဲမူတည်သလားဒါမှမဟုတ်လူအဖွဲ့အစည်းအပေါ်မှာပဲမူတည်သလားဆိုတာဖြစ်ပါတယ်
။ No, it's an overall situation. We don't measure like government policies.In our index, it's a very global view.
မဟုတ်ပါဘူး။ဒါဟာအလုံးကိုခြုံငုံတုံးတက်မှုပါ။ Overall situation မှာအစိုးရရဲ့မူဝါဒကိုမဆန်းစစ်ပါဘူး။သတင်းလွတ်လပ်မှုတစ်ခုလုံးပေါ်ကဘာကမြင်တဲ့အမြင်မှာဥပမာသတင်းလောကကိုဒဏ္ဍာရီတော်မှုဘလောက်ရှိတယ်ဆိုတာမျိုးပါ။
လူတို့ရဲ့မီဒီယာပေါ်သဘောတရားဘယ်လိုထက်တွက်ပါသလဲလူတို့ထဲမှာတချို့ကသူတို့မဟုတ်လူများစုကအမျိုးသားရေးကိုဦးစားပေးတဲ့မီဒီယာကိုအားပေးကြတာရှိမယ်အဲ့ဒါမျိုးကြတော့ဘယ်လိုပြောမလဲ
We don't really measure the public opinion because what we measure is really an overall situation of press freedom itself
how လူတို့ရဲ့သဘောတရားကိုကျွန်တော်တို့သိမကြည့်ပါဘူးဂျာနယ်လစ်တွေဟာတတင်းလွတ်လွတ်လပ်လပ်ဘလောက်ရေးနိုင်တယ်လဲလွတ်လပ်မှုဘလောက်ရှိတယ်လဲဆိုတာကိုကြည့်ပါတယ်ဒါပေမဲ့ဥပမာတစ်ခုပြောရရင်အမုန်းစကားတွေဟာ pluralism လို့ခေါ်တဲ့ဗဟုဝါဒကိုထိခိုက်စေပါတယ်ဒီကိစ္စမျိုးကိုတော့ကျွန်တော်တို့ထည့်သွင်းစဉ်းစားပါတယ
်နိုင်ငံတကာသုံးသပ်သူတချို့ကတော့ hate speech ဒါမှမဟုတ်တာအမုန်းစကားပြောရဲဆိုတဲ့ကိစ္စပေါ့လေအဲ့ဒီ hate speech ဟာ hate speech in Myanmar is deeper than Facebook က Facebook မှာပေါ်ပြနေကြတဲ့မကဘူးမြန်မာနိုင်ငံအမှုစားဟာဒီထက်ပိုပြီးနေဆိုင်နေဆိုပြီးတော့ရေးရပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုသုံးသပ်လို့ပါလဲ
။Well, social media and especially Facebook in Myanmar has been having a huge importance.
Facebook ဓမ္မမဟုတ်လူမှုကွန်ရက်မီဒီယာဟာမြန်မာနိုင်ငံမှာသတင်းအချက်အလက်ဖြန့်ချိရမှာအထူးအရေးကြီးပါတယ်။ဘာတွေရေးပြီးတော့တင်ကြလဲဆိုတာငါတို့နဲ့မဆိုင်ဘူးလို့ပြောလို့ရှိတဲ့ Facebook ဌာနချုပ်ကိုကျွန်တော်တို့ကဒီအတွက်မကြာခဏပြောရဆိုရပါတယ်။မြန်မာပြည်မှာမွတ်စလင်စန့်ကျင်ရေးအမှုစကားတွေဟာသတင်းအချက်အလက်လွတ်လပ်စွာဖြန့်ဝေခွင့်ကိုအကြီးအကျယ်ထိခိုက်နေပါတယ်။ဒါဟာပြဿနာဖြစ်စေပါတယ်လို့ပြောရပါတယ်။မြန်မာပြည်တွေက NGO တွေလူခွင့်ရေးအဖွဲ့တွေကလည်းဒါကိုထောက်ပြကြပါတယ်။ Facebook ကဂရုမစိုက်ခဲ့ပါဘူး။ဒါဟာစိုးရင်စရာပါ
။ဒီနေရာမှာ Facebook ကတကယ်တော့သတင်းလွတ်လပ်ခွင့်သတင်းအချက်အလက်ဖြန့်ချိရဲ့နေရာမှာအင်မတန်အထောက်အကူပြုတယ်လို့ဆိုကြပါတယ်။မှန်လဲမှန်ပါတယ်။ဒါမဲ့တစ်ဖက်မှာလည်းအမှုစကားကိုအားပေးတယ်လို့ဆိုကြပြန်ပါတယ်။ဆိုတော့ဒီနှစ်ခုကဝီရောဒီဖြစ်နေတဲ့သဘောဘယ်လိုညှိမလဲခင်ဗျာ
။ Well, what we demand from Facebook is responsibility, transparency and accountability. And this is something that is really lacking in the social network.
ကျွန်တော်တို့အနေနဲ့ Facebook ကိုတောင်းဆိုချင်တာကတော့တာဝန်ယူမှု၊ပွင့်လင်းမြင်သာမှု၊တာဝန်ခံမှုရှိစေဖို့ပဲဖြစ်ပါတယ်။ဒါရီယာလူမှုကွန်ရက်ဒီမှာတကယ်လက်ဟာနေပါတယ်။ဒါဟာ Facebook အနေနဲ့ citizen journalism လို့ခေါ်တဲ့နိုင်ငံသားတွေရဲ့ media ပေါ်ဘလို့ကြည့်ရိုက်ခတ်နိုင်နေဆိုတာကိုမစူးစမ်းပဲစတင်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။အမှုစကားတွေပြန့်နှံ့လာနိုင်နေဆိုတာကိုသူတို့မတွက်ခဲ့ကြပါဘူး။ဒါကြောင့်ကျွန်တော်တို့ Facebook စီကပုံမပွင့်လင်းမြင်သာမှုလိုချင်ပါတယ
်။ဆိုတော့ Facebook ဆိုတာဟာတကယ်တမ်းဒီမိုကရေစီနဲ့လူ့အခွင့်အရေးစတဲ့ပညာအစီအကံစီးရလူတွေနဲ့တာထိုက်တန်တယ်အမျိုးသားရေးဆွေးနွေးပြင်းထန်တဲ့အမြင်ကျင်းတဲ့လူတွေနဲ့မထိုက်တန်ဘူးလို့ RSF ကသတ်မှတ်တာလားခင်ဗျာသတ်မှတ်လို့ပါသလား
When I talk about a lack of transparency and accountability it means that you know Facebook they don't take into account the nature of
ဝင်လင်းမြင်သာမှုတာဝန်ခံမှုကိုကျွန်တော်တို့ပြောတဲ့နေရာမှာ Facebook ကဘာတွေရေးပြီးတော့တင်နေတယ်ဆိုတာအကြမ်းဖက်မှုဝါဒဖြန့်တာလိင်ကိစ္စအပြုအမူတွေကလွဲပြီးအမုန်းစကားတွေဘာတွေကိုအလေးမထားခဲ့ပါဘူးဒါကြောင့်ကျွန်တော်တို့ကအဲ့ဒါကိုတိုက်နေရတာပ
ါဟုတ်ကဲ့ကျွန်တော်မိကုန်းကိုပြန်ပြီးတော့မိကျင်ပါတယ်လို့ဥပမာတရုတ်ပြည်မှာအစိုးရက Facebook ကိုမသုံးနိုင်လို့ပိတ်ပင်ခဲ့တယ် RSF ကဒါကိုသတင်းလောက်ခွင့်ကိုပိတ်ပင်တဲ့ဆွဲသဘောနဲ့လက်မခံခဲ့ဘူးမဟုတ်လားခင်ဗျ
No not at all we don't want censorship neither we just want a social media like Facebook to have more transparent
မဟုတ်ပါဘူးလုံးဝမဟုတ်ပါဘူး censorship censorship ဖြတ်တောက်မှုကိုကျွန်တော်တို့လုံးဝလက်မခံပါဘူးကျွန်တော်တို့အနေနဲ့ဖြစ်စေချင်တာကပိုးပြီးတော့ပွင့်လင်းမြင်သာမှုရှိဖို့သတင်းရေးသားရမှာဂျာနယ်လစ်တွေရဲ့လှုပ်ထုံးလုံနည်းတွေအတိုင်းသိခါရှိရှိရေးသားကြဖို့ဖြစ်ပါတယ်ဒီလိုလျှောက်ကြခြင်းအပြင် fake news သတင်းအမှားတွေကိုတက်ဖြတ်ပြီးတော့ကောင်းမွန်မှန်ကန်တဲ့သတင်းချက်လက်တွေကိုဖြန့်ဝေစေချင်တာပ
ါမြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုကြားဆင်းတယ်လို့ဆုံးဖြတ်ရတဲ့အကြောင်းရင်းနဲ့မှာဒီ Facebook ကရေးသားချက်တွေဟာအကြောင်းရင်းတရားအနေနဲ့ပါဝင်ပါသလားအဓိကကြပါသလား
It is one of the factors, but it's not the main factor. One factor explaining the degradation of the situation of press freedom in Myanmar is
အကြောင်းရင်းတွေမှာတစ်ခုအပါအဝင်ဖြစ်ပါတယ်။ဒါပေမဲ့အဓိကအကြောင်းရင်းတော့မဟုတ်ပါဘူး။အဓိကအကြောင်းရင်းကတော့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေကိုသတင်းအမှောင်ချထားပြီးတော့သတင်းတောက်တွေတွားရောက်သတင်းယူခွင့်မပေးတဲ့ကိစ္စအဲ့ဒီကိစ္စကိုသတင်းယူဖို့သတင်းလွှင့်ဖို့ကြိုးစားတဲ့ကိုဝါလုံးကိုကျော်စိုးဦးတို့ကိုဖမ်းဆီးတဲ့အမှုကိစ္စတွေပဲဖြစ်ပါတယ်။ဒါရီဟာမြန်မာနိုင်ငံသတင်းလွတ်လပ်ခွင့်ကျဆင်းရတဲ့အဓိကအကြောင်းရင်းဖြစ်ပါတယ်
။မြန်မာနိုင်ငံလိုနိုင်ငံမျိုးမှာသတင်းလွတ်လပ်ခွင့်အလားအလာကောင်းလာစေဖို့အတွက်ဘာတွေကို RSF ကထောက်ခံတင်ပြလိုပါကြခင်ဗျာ
။ Well, at the beginning of the democratic transition, press freedom has been booming in Myanmar and that was very encouraging.And now 2 years after Aung San Suu Kyi's party won the election
democracy အတွင်းကူးပြောင်းမှုမှာမြန်မာသတင်းလွတ်လပ်ခွင့်ဟာဖွံ့ဖြိုးတိုးတက်လာခဲ့ပါတယ်။ဒါဟာတိတ်အားတက်စရာကောင်းပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ပါတီရွေးကောက်ပွဲမှာအနိုင်ရလာပြီးတော့နှစ်နှစ်အကြာမှာဒီမိုကရေစီအတွင်းကူးပြောင်းမှုကာလအနည်းငယ်အတွင်းမှာသတင်းလွတ်လပ်မှုဆုတ်ယုံနေတာတွေ့ရပါတယ်။ဒါဟာကျွန်တော်တို့ပြုပြင်စေခြင်းနဲ့ဆက်သွယ်ဥပဒေပုံမှန်66ဂါကြီးရောက်လာမဟုတ်ပဲစစ်တပ်ရဲ့ထိန်းချုပ်မှုတင်းကျပ်နေတဲ့အတွက်ရပ်ဘက်ကလှုပ်ဆောင်နိုင်မှုကျင်းမြောင်းနေရတာဖြစ်ပါတယ်။ဒါကြောင့်စစ်တပ်ရဲ့ထိန်းချုပ်မှုကိုလျှော့ပေးဖို့ကျွန်တော်တို့လိုလားပါတယ်
။ဟုတ်ကဲ့ဒီညမှာကျွန်တော် RSF ကဥသိမ်းချင်းအစိုးရလက်ထက်မှာ ဒါအစဉ်ကူပြောင်းမှုစတင်တဲ့ကာလပေါ့ဗျာသတင်းလိုလားမှုကတူတက်ခဲ့တယ်ကောင်းမွန်ခဲ့တယ်လို့ဆိုတယ်ဒေါအောင်ဆန်းစုကြည်တက်လာပြီးနှစ်နှစ်ကြာမှသတင်းလိုလားမှုကကြာဆင်းတယ်ဆိုတော့ဦးသိန်းစင်လက်ထက်နဲ့ဒေါအောင်ဆန်းစုကြည်လက်ထက်ကိုနှိုင်းရှင်တဲ့သဘောပေါ့ဗျာဒါပေမဲ့စဉ်းစားကြည့်ဖို့ကဒီညမှာဦးသိန်းစင်လက်ထက်ကသုံးညတောင်မကဘူးသုံးညထက်နင်းတဲ့အနှုတ်လက္ခဏာကနေဆက်လာတယ်ဆိုတော့တူတက်မှုတိုင်းတာသိပ်ပေါ်လွင်တာပေါ့ဗျာအခုဒေါအောင်ဆန်းစုကြည်ကတူတက်မှုစနစ်ပြီးအခြေအနေကရှစ်ဆက်ပြီးတော့တူတက်မှုစနစ်ဆိုတိုင်းတာတယ်ဆိုတော့ဒီနှစ်ခုကိုတန်းထူထားပြီးတိုင်းတာတရားမျှတပါရဲ့လားခင်ဗျာ
Well it's all a question of creativity you know press freedom is a fight it's never perfect so we need to we our organization mandate is to lead this
ဒီနေရာမှာနှိုင်းယှဉ်မှုကပြဿနာမဟုတ်ပါဘူးတည်င်းလွတ်လပ်ခွင့်ဆိုတာတိုက်ပွဲပါဘရောမှာပြီးပြည့်စုံတယ်လို့မရှိနိုင်ပါဘူးကျွန်တော်တို့အားလုံးဆက်ပါအဲ့ဒီတိုက်ပွဲကိုဦးဆောင်မှုတာဝန်ရှိတဲ့အဖွဲ့အစည်းတက်ပါတည်င်းလွတ်လပ်မှုဆုံးမတော့မဲ့အခြေအနေရောက်နေပြီးအကာအကွယ်ပေးရတော့မယ်လို့အစိုးရကိုတတိပေးရမယ်တာဝန်ကျွန်တော်တို့မှာရှိပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေအတွက်ဒေါံဆန်းစုကြည်အစိုးရကိုတတိပေးရဖို့တာဝန်ရှိပါတယ
်ဦးချောစန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ပြီးတဲ့နောက်မှာတော့သူယုံကြည်အောင်ကိုကျမတို့ဆက်ပြီးတော့ထုတ်လင်းမှာပါဒီတစ်ပတ်အတွက်တော့ American ပြည်ထောင်စု New York ပြည်နယ်ကဥလင်းအောင်ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရမှာပါမမိုးဖြူကစီစဉ်တင်ဆက်ထားပါရဲ့ရှင
်ကျွန်တော်ရေပြောရမယ်ဆိုရင်တော့နိုင်ငံတစ်ခုတိုင်းပြည်တစ်ခုကြောင်းလဲဖို့ဆိုတာကအဲ့ဒီနိုင်ငံမှာအုပ်ချုပ်တဲ့ခေါင်းဆောင်အပေါ်မှာလည်းမူတည်တယ်လို့အဲ့ဒီနိုင်ငံတွင်းမှာနေထိုင်တဲ့တိုင်းသူပြည်သားတွေအပေါ်မှာလည်းစိတ်ပိုင်းဆိုင်ရာနဲ့သူတို့ရဲ့ကိုယ်တွေ့လောက်ကန်လိုက်နာကျင့်ကြံတဲ့အပိုင်းတွေပေါ်မှာအများကြီးမူတည်မယ်လို့ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဥပမာတစ်ခုအနေနဲ့ကျွန်တော်ပြောရမယ်ဆိုရင်တော့ကျွန်တော်တို့အခုရောက်ရှိနေတဲ့အမေရိကန်နိုင်ငံရဲ့သမ္မတဟောင်းဖြစ်တဲ့ဘာရက်အိုဘားမားရဲ့သမီးပေါ့နော်။သူပါရဲဥပမာသမရတာဝန်ယူနေတဲ့အချိန်မှာသူ့သမီးကိုသူ့ကြောင်းကနေပြီးတော့စားတောက်ဆိုင်တစ်ခုကိုကြောင်းကနေပြီးတော့ဒီလှုပ်အားပေးပုံစံမျိုးဆွတ်လိုက်တဲ့ခါမှာအဲဒီစားတောက်ဆိုင်တစ်ခုမှာသူ့သမီးရောက်သွားတဲ့အချိန်မှာစားတောက်ဆိုင်မှာသူ့သမီးကိုဒီကြချာနဲ့ပတ်သက်ပြီးအလုံးနဲ့ပတ်သက်ပြီးတော့ကြားတဲ့လူကလွဲပြီးတော့ကြံတဲ့လူတွေကဘာမှသူ့သမရရဲ့သမီးဆိုပြီးတော့ကူညီတာတွေကိုပို့ပြီးတော့လုတ်ပေးတာတွေတွားပြီးတော့အရန်ကာရောတက်တောင်းလို့နေငါတို့ပဲကုလုံးမယ်ဆိုတော့သဘောမျိုးတွေနဲ့ခွန်နစ်ချက်တွေမရတာတွေခရတာတွေမရှိဘဲနဲ့သူ့လုတ်ကိုသူတို့ရဲ့ဂျူတီလုတ်ကိုသူတို့လုတ်ပြီးတော့အားလုံးကကိုမနကိုကိုတာဝန်နဲ့ကိုယူကြတယ်ပေါ့အဲ့ဒီလိုပဲကျွန်တော်အခုမြင်နေတာကျွန်တော်တို့နိုင်ငံအတွင်းမှာဖြစ်နေတာကဘာတွေဖြစ်နေလဲဆိုတော့ကျွန်တော်အားလုံးကိုတော့မဆိုလိုဘူးပေါ့နော်တော်တော်များများကတယောက်နဲ့တယောက်ကိုတွေ့တယ်ဆက်ဆက်မယ်ဆိုလို့ဆိုရင်ပြောဆိုမယ်ပေါင်းသိမ်းမယ်လောက်ကင်မယ်ဆိုလို့ဆိုရင်အဲ့ဒီလူကဘယ်လူကြီးရဲ့သားကွာဘယ်တတိရဲ့သားဘယ်ဘူချုပ်ရဲ့သားဘသူတူဘသူနဲ့ပတ်သက်တယ်ဘယ်ရက်ကွက်မှနေတာကွာဥပမာအားဖြင့်ပြောရမယ်ဆိုရင်တော့ခြေတောင်ကြားလန်းတို့ဝင်းနာမီယာတို့တီလန်းတို့စသဖြင့်ပေါ့ဗျာပိုင်ဆိုင်မှုမျိုးကြည့်ပြီးတော့အဲ့ဒီလူကိုလူကုန်တန်တိုင်းဝိုင်းနေသို့သတ်မှတ်ပြီးတော့အဲ့ဒီလူကုန်တန်တိုင်းဝိုင်းတဲ့လူနဲ့တောရွာလေးကဖနာစုပ်လေးစီးပြီးတော့မပြည့်စုံတဲ့လူတယောက်ကိုဆက်ဆံတဲ့ခါမှာကွာခြားမှုတွေတော်တော်များများရှိနေသေးတယ်လို့ကျွန်တော်အနေနဲ့နေတွေ့နေပါသေးတယ်။ဒါမျိုးတွေကတကယ်တော့နိုင်ငံတကာမှာကျုပ်ပိုင်ဆိုင်ရာတွေဘလောက်ကြီးပဲတိုးတက်တိုးတက်စိတ်ပိုင်ဆိုင်ရာတွေမတိုးတက်ဘူးဆိုတာပြနေရပဲ။အခုနဖြစ်တဲ့နာကအမေရိကန်မှာသမရတာဝန်ယူထားတဲ့သမရရဲ့သမီးတယောက်ကဆိုင်မှာလှုပ်ဝါပြီးတွပီးတဲ့ချိန်မှာတာဝန်ကျတဲ့လူကလွဲလို့ကြံတဲ့လူတွေအားလုံးကကိုယ်လုံးကိုလှုပ်ပြီးတော့ပုံမှန်တိုင်းမဲ့ကိုယ်ကျူတီကိုယူပြီးတော့အားလုံးပြီးပြောအောင်လုပ်တဲ့ပုံစံမျိုးကိုကျွန်တော်တို့မြန်မာနိုင်ငံမှာလည်းလူတွေရဲ့စိတ်ထဲမှာရှင်းရှင်းပြောမယ်ဆိုလို့ဆိုရင်သူ့ရဲ့ပိုင်ဆိုင်မှု background ဂုဏ်ပကတနာအချိန်ဝါတွေမကြည့်ပဲနဲ့ဖားရတဲ့အကျင့်တွေထောက်ပြီးတော့ကိုယ့်ရဲ့ပုံမှန်လောက်ရမဲ့ကျူတီဒီကိုယ့်ရဲ့တာဝန်တစ်ခုကိုယ့်ရဲ့သမိုင်းပြည့်အခြေအနေတစ်ခုကိုအားလုံးတာဝန်ကြီးကြီးလောက်ရမဲ့ဆိုလို့ဆိုရင်ဒီနိုင်ငံကရုပ်ပိုင်းဆိုင်ရာတိုးတက်မှုမဟုတ်ဘဲနဲ့စိတ်ပိုင်းဆိုင်ရာရောအဖက်ဖက်ကနေပြီးတော့ဖွံ့ဖြိုးတိုးတက်လာနိုင်တယ်ဘယ်တော့မှနောက်မကျဘူးအမြန်ဆုံးပ
ူပြင်ကြောင်းလဲတော်မူတာအချိန်အဟုန်နဲ့ပြည့်တက်သွားနိုင်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်စာသားပြည်နေနေခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရောင်းမယ်ခင်ဗျာ
မကြသေးခင်ကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားရေးဌာနရဲ့နှစ်ပတ်လည်နိုင်ငံတကာလူခွင့်ရေးအစီရင်ခံစာထဲမှာအလွန်ဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်တဲ့နိုင်ငံတွေဆင်းမှာပါနေတဲ့အီရန်နိုင်ငံနဲ့ပတ်သက်လို့ယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးဂျွန်ဆူလီဗန်ကအခုလိုပြောသွားပါတယ
် The Iranian people continue to suffer at the hands of their leaders The right of peaceful
assembly ယူအန်ပြည်သူတွေဟာသူတို့ခေါင်းဆောင်တွေလက်ထက်မှာဒုက္ခတွေဆက်ပြီးခံစားနေရတာပါ ငြိမ်းချမ်းစွာစုဝေးခွင့်လူလွတ်စွာဖွဲ့စည်းခွင့်နဲ့ထုတ်ဖော်ခွင့်စတာတွေဟာတကဘာလုံးမှာရှိတဲ့လူပုဂ္ဂိုလ်တူးချင်းစီရဲ့ဥပဒေနဲ့အညီတရားဝင်မျှော်လင့်တိုက်တဲ့အခွင့်အရေးတွေဖြစ်ပါတယ်။ကံမကောင်းစွာပဲအီရန်ပြည်သူတွေအတွက်ဒီလိုလူအခွင့်အရေးတွေနေ့စဉ်လုံးဒီပါဖိနှိပ်ခံနေရတာပါ။အ
ီရန်နိုင်ငံမှာ2018ခုနှစ်ဒီဇင်ဘာလ28ရက်နေ့ကစတင်ခဲ့တဲ့တနိုင်ငံလုံးအနှံ့လူထုဆန္ဒပြပွဲတွေကိုနှိမ်နင်းမှုအပြင်ဘာဟာယီကိုးကွယ်တဲ့အတိုင်းအဝိုင်းကိုဆက်လက်ဖိနှိပ်မှုနိုင်ငံတွင်းဘာသာရေးလွတ်လပ်ခွင့်ကိုပြင်းပြင်းထန်ထန်ကန့်သတ်မှုစတာတွေရှိခဲ့ကြောင်းအမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါ့အပြင် Cuts, Azeris, Baluchis စတဲ့တိုင်းရင်းသားလူနည်းစုတွေကိုပြစ်မှတ်ထားပြီးမတရားဖမ်းဆီးမှုအချိန်တော်ကြာဖမ်းဆီးချုပ်နှောင်ထားမှုနဲ့ကိုတိလက်ရောက်နှင်းပန်းနှိပ်စက်မှုစတဲ့အီရန်အစိုးရရဲ့အလွန်မမျှတတဲ့တစ်ဖက်သက်လုပ်ရက်တွေကိုလည်းအစီရင်ခံစာမှာရေးသားထားပါတယ်။ပုံနှိပ်ထုတ်ဝေသူတွေ၊ Editor တွေနဲ့သတင်းသမားတွေကိုအစိုးရကနှိပ်စက်တာ၊တရားရုံးတင်တာစတဲ့ချက်တွေကိုလည်းဖော်ပြထားတယ်လို့အင်တာနက်အသုံးပြုမှုကိုလည်းကန့်သတ်ထားတယ်လို့အစီရင်ခံစာကဆိုပါတယ်။နောက်အီရန်အမျိုးသမီးတွေကိုလည်းဥပဒေလုံထုံးလုံးဤအရာအစိုးရကိုယ်တိုင်ခွဲခြားကန့်သတ်မှုတွေဟာကြဲကြဲပြန့်ပြန့်ရှိနေဆဲဖြစ်တယ်လို့ဖော်ပြထားပါတယ်။နိုင်ငံသားတွေရဲ့လူခွင့်ရေးကိုချိုးဖောက်တာအခြေခံလွတ်လပ်ခွင့်တွေကိုကန့်သတ်ပိတ်ပင်တာစတဲ့အီရန်လိုနိုင်ငံတွေဟာမတည်ငြိမ်မှုဖြစ်စေတဲ့အင်အားစုတွေဖြစ်တယ်လို့မစ္စတာဆူလီဗန်ကအစီရင်ခံစာညီတန်းမှာသတိပေးထားပါတယ်။မူပိုင်းဆိုင်ရာအရာရောနိုင်ငံရဲ့အကျိုးအတွက်ပါအမေရိကန်နိုင်ငံသားရဲ့မူဝါဒဟာလွတ်လပ်ခွင့်ကိုညှင့်တင်ရေးဖြစ်တယ်လို့သူကကြေညာခဲ့ပါတယ်။လူကုံတိတ်ခါနဲ့လွတ်လပ်မှုအတွက်ကမ္ဘာတဝန်းတိုက်ပွဲဝင်နေကြသူတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်ပြီးတော့အကူအညီပံ့ပိုးပေးသွားမှာဖြစ်တယ်လို့လည်းမစ္စတာဆူလီဗန်ကဆိုပါတယ်ရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နနက်6:00နာရီကနေ9:00နာရီထိဆက်လက်ထုတ်လွှင့်နေပါတယ်။ကြာသပတေးနေ့နနက်ခင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်။ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့စီစဉ်နေတဲ့တွေ့ဆုံဆွေးနွေးမှုဟာကိုရီးယားကျွမ်းဆွယ်ဒေတာအပြောင်းလဲချက်ကိုပေါ်ဆောင်ဖို့အတွက်ကြုံတောင့်ကြုံခဲရလာတဲ့အခွင့်အရေးတစ်ခုဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးတဲ့ Mike Pompeo ကပြောကြားလိုက်ပါတယ်။အခွင့်အလမ်းဖြစ်တဲ့ထောက်ပြပြောဆိုတာဒီကိစ္စအခုမှစတင်တဲ့အဆင့်မှာပဲရှိနေသေးတယ်လို့လက်ရှိမှာဘာရက်လာရမယ်ဆိုတာမသိသေးတာကြောင့်ဖြစ်ကြောင်းဝန်ကြီး Pompeo ကဗုဒ္ဓဟူးနေ့နိုင်ငံခြားရေးဌာနမှာကျင်းပတဲ့နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့ကျန်းသစ္စာကျင်းဆိုအပြီးမှာပဲပြောကြားခဲ့ပါတယ်။နိုင်ငံတော်လျှို့ဝှက်ချက်တွေကိုလက်ဝဲထားရှိတယ်ဆိုရဲဆွဆွဲခြင်းနဲ့အမှုရင်ဆိုင်နေရတဲ့ Writers သတင်းတောက်နှုတ်ကိုရဲတပ်ဖွဲ့ကအကွက်ဆင်းပြီးဖမ်းဆီးခဲ့တာဖြစ်တယ်လို့တက်တဲ့တူထွက်ဆိုချက်ကိုအတိအမှန်မပြုတ်ဖို့အတွက်တင်ပြချက်အတွက်တရားသူကြီးကနေပယ်ချလိုက်ပါတယ်။ဒီလျှောက်ထားချက်ကိုတရားသူကြီးကနေပယ်ချလိုက်တဲ့အတွက်အမှုမှန်ပေါ်ပေါက်လာနိုင်တော့မှာမို့သူတို့အနေနဲ့ဝမ်းမြောက်ကြောင်းကိုဝါလုံးနဲ့ကိုကျော်စိုးဦးတို့က VOA ကိုပြောပါတယ်။ကျူဘာနိုင်ငံဂွန်တနာမိုကျွန်းမှာရှိတဲ့အမေရိကန်စစ်အကျဉ်းစခန်းကိုဆက်ပြီးထားရှိမှာဖြစ်ပြီးစစ်ပွဲတွေတွင်ဖမ်းဆီးမိခဲ့တဲ့တန်တရာဖြစ်ပွဲအကြမ်းဖက်သမားတွေအနေနဲ့အမေရိကန်ပြည်ထောင်စုကိုဆက်ပြီးတော့တိတိတသာချင်းချောက်နေတဲ့အကာလပတ်လုံးအဲ့ဒီမှာချုပ်နှောင်ထားမှာဖြစ်ပါတယ်။ပုဂ္ဂလိကအကြောင်းပညာရေး Pomo Lepe Murishi Nidetwe, Tamara Trump, Asoya Ago, Pidubai, Jang, Sia Samari, Sana Piamuri, Nangatama Machine, Chimabe, Tamara Trump, Natam Sashikunetwe, Santia Suya, Sia Samana, Bodubuniga, in Tamara in Yuma, Dresomari, Texas Tinega, Adama, Saint Kamun, Lugon Gumutakuma, Guelandu, Gini, Tamara Amet, Duip, Theta, Pawan, Patanivari, Tutanes, and E.
ตุ๊ตาเนี่ยสนีตุ๊ตาเนี่ยสนีฮะอะแต่งานเนี่ยเมนคลีโกกินีก็ขอลาพี่รอลากามาเตเวเองกูพี่ทาเรตเตียเสสุโกชิบาเลเจซูบาชินตะเรนจินจุกกูด็อกเคนยุตตะกะเปียปะตอราบาดิกรีมะเนี่ยซีซั่นทุ่งลุมูกะรออุสันโมเวบาชินอินจิเนียร์ก็รอเกลวินฟาวลาร์ဖြစ်ပါတယ်จาตาปรีนีเนเนี่ยคินวิวยิมะบายซีซั่นโกนาสินเกจาเรกะบาตะลวากะตอราชินอาลุงกูเจซูทูติมาเรชินจิมะอินจินไนมา
This program has come to you from the Voice of America, Washington.